Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American တန်ရဲ့2020ပြည့်စက်တင်ဘာလ19ရက်နေ့ကြာတာပရိနိမနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်6နိုင်ရ9နိုင်အထိ light meter 24 40 51 နဲ့ light meter 190တို့ကနေထုတ်လည်ပေးနေပါပြီ။ကြာတာပရိနိမနက်ခင်းနောက်ဆုံးရသတင်းတွေကိုကိုညာဝင်းအောင်နဲ့အတူကျွန်တော်ရေမထွန်းကတင်ဆက်ပေးသွားမှာဖြစ်ပါတယ်။American ပြည်သူတွေကိုကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးအခမဲ့ထောက်ပံ့ပေးမဲ့ကြက်ပြတ်နဲ့အစီအစဉ်တရက်ကို American အစိုးရကဗုဒ္ဓဟူးနေ့ကချပြခဲ့ပါတယ်။ဒါပေမဲ့ကြက်ပြတ်မြန်သုံးဆွဲနိုင်မဲ့အချိန်ကာလအပေါ်မှာတော့တာဝန်ရှိသူတွေအကြအမြင်တွေကွဲပြားနေပါတယ်။ American အစားအသောက်နဲ့ဆေးဝါးစီမံအုပ်ချုပ်ရေးဌာန FDA ကကာကွယ်ဆေးသုံးဆွဲဖို့ကိုဒီနေ့အကုန်မှာအတည်ပြုပေးလိမ့်မယ်လို့ပညာရှင်တွေကခန့်မှန်းထားကြောင်း American ကျန်းမာရေးနဲ့ပြည်သူ့ကုန်ဆောင်မှုဌာနကတာဝန်ရှိသူ Paul Mango ကပြောပါတယ်။ဒါအပြင် American ပြည်သူတွေအတွက်ဆေးအလုံလောက်ရရှိစေရေး American အစိုးရကဆေးကုမ္ပဏီကြီးတွေနဲ့ contract သဘောတူစာချုပ်တွေချုပ်ဆိုထားတာကြောင့်မလအကုန်မှာ American တွေအားလုံးကာကွယ်ဆေးထိုးပြီးသားဖြစ်နေမယ်လို့လည်းသူကပြောပါတယ်။ဒါပေမဲ့ American ကုသရောဂါများကာကွယ်ထိတ်ချုပ်ရေးဌာနညွှန်ကြားရေးမှူး Robert Redfield ကရောကာကွယ်ဆေးကြကြပြပြရရှိဖို့က2021ခုနှစ်ဒုတိယသုံးလပတ်ဒါမှမဟုတ်တတိယသုံးလပတ်ကာလမှာမှဖြစ်နိုင်တယ်လို့လည်း American အထက်လွှတ်တော် Coronavirus ကြားနာပွဲမှာသူကပြောပါတယ်။ American ကုသရောဂါများကာကွယ်ထိတ်ချုပ်ရေးဌာနကရောပြည်내50နဲ့အုပ်ချုပ်ခံနေပြည်တွေအားလုံးကို Normal တရက်မတိုင်ခင်ကာကွယ်ဆေးဖြန့်ချီရေးအစီအစဉ်တွေလှုပ်ဆောင်ထားဖို့ညွှန်ကြားထားပြီးဖြစ်ပါတယ်။လူတွေရဲ့ကျန်းမာရေးနဲ့သဘာဝပတ်ဝန်းကျင်အနေအထားဆက်စပ်မှုရှိတယ်ဆိုတာကိုရိုနာဗိုင်းရပ်စ်ကာယောဂါကြီးကပြသနေတယ်လို့ပူယဟမင်းကြီးဖရန်စစ်ကဗုဒ္ဓဟူးနေ့ကဗာတီကန်မှာအပတ်စဉ်ပြုလုပ်တဲ့လူမှုနဲ့တွေ့ဆုံပွဲမှာပြောပါတယ်။လူသားတွေနဲ့ကမ္ဘာမြေအကြားအပြန်အလှန်ဆက်စပ်မှုရှိနေကြောင်းကိုလည်းပူယဟမင်းကြီးကထောက်ပြပြောဆိုခဲ့ပါတယ်
။ Tutte le forme di vita sono interconnesse.
တရှိတရဝတိုင်းအပြန်အလှန်ဆက်နွယ်မှုရှိနေကြကြောင်းဖျားသခင်ကဖန်တီးပြီးလူသားတွေကောက်ွယ်ဆောင်ရှောက်ဖို့ရုံကြီးကြီးအနေထားတဲ့ဂီဟာစနစ်တွေပေါ်မှာလူသားတွေရဲ့ကြမ္မာရေးမိတီနေကြောင်းဂီဟာစနစ်တွေကိုအလွဲသုံးစားပြုနေသူတွေဟာလူသားတွေအပေါ်အန္တရာယ်ကျောက်စေဖို့ဖျားနာစေဖို့နဲ့ဖျက်ဆီးစေဖို့အကုသို့အဖြစ်ပြုလုပ်နေသူတွေဖြစ်ကြောင်းပုံရံမိကြီးကပြောပါတယ်ဒါအပြင်လူတယောက်နဲ့တယောက်ဂရုဏာတရားနဲ့ဆောက်ရှောက်ကြဖို့လိုအပ်ကြောင်းနဲ့ခရယုကကာလမှာအားတဲ့သူတွေနောက်ကျန်းဖြစ်သူတွေနဲ့တကြီးရွယ်အိုတွေကိုဆောက်ရှောက်နေသူတွေကိုအားပေးကူညီဖို့လိုအပ်ကြောင်းလည်းသူကပြောပါတယ်။သဘာဝပတ်ဝန်းကျင်ကိုထိမ့်သိဆောက်ရှောက်ဖို့လက်တွေ့ကျတဲ့ရည်မှန်းချက်ရှိဖို့လိုတယ်လို့လည်းပူယာမီဂျီဖရန်စစ်ကထောက်ပြသတိပေးလိုက်ပါတယ်ခင်ဗျ။ကယောဂကာလာရဲ့ကမ္ဘာစီးပွားရေးအခြေအနေကထိတော်တာတပိုပြီးကောင်းမွန်နေပေမဲ့ဗိုင်းရပ်စ်ကူးစက်မှုအသစ်ဖြစ်ပွားမှုရှိမရှိအပေါ်မူတည်နေသေးတယ်လို့နိုင်ငံတကာစီးပွားရေးစောင့်ကြည့်လေ့လာရေးအဖွဲ့တစ်ခုကဗုဒ္ဓဟူးနေ့ကပြောပါရယ်အနောက်နိုင်ငံ38နိုင်ငံပါဝင်တဲ့ပါရီမြို့အခြေစိုက်စီးပွားရေးပူးပေါင်းဆောင်ရွက်ရေးနဲ့ဖွံ့ဖြိုးတိုးတက်မှုအဖွဲ့ OECD ကကမ္ဘာစီးပွားရေး 4.5 ရာခိုင်နှုန်းကျဆင်းမယ်လို့တွက်ချက်ခန့်မှန်းခဲ့တာကြောင့်ဇွန်လအတွင်းကခန့်မှန်းချက်6ရာခိုင်နှုန်းထက်ပိုပြီးခန့်တာတဲ့ခန့်မှန်းချက်တရဖြစ်လာခဲ့ပါရယ်ရှိတဲ့ထဲမှာတော့ကမ္ဘာစီးပွားရေး900ခန့်တုံးအထိတိုးတက်မယ်လို့လည်း OECD အဖွဲ့ကခန့်မှန်းထားပါတယ်။ဒါပေမဲ့ကိုရိုနာဗိုင်းရပ်စ်ကိုအခုအချိန်ထိမထိန်းချုပ်နိုင်သေးတာကြောင့်အဲ့ဒီတိုးတက်မှုကဗိုင်းရပ်စ်ကူးစက်မှုအသစ်ဖြစ်ပွားမှုရှိမရှိအပေါ်မှာမူတည်လိမ့်မယ်လို့လည်းပြောပါတယ်။အမေရိကန်ပြည်ထောင်စုရဲ့စီးပွားရေးကလည်းဒီနှစ်ထဲခန့်မှန်းထားတာတဲ့ပိုကောင်းမယ်လို့ OECD အဖွဲ့ကပြောပါတယ်။ကနဦးကအမေရိကန်စီးပွားရေး 9.3 ခန့်တုံးကျဆင်းလိမ့်မယ်လို့ခန့်မှန်းထားပေမဲ့ OECD ကတော့ 3.8 ခန့်တုံးသာကျဆင်းမယ်လို့ခန့်မှန်းလိုက်ပါတယ်။ကမ္ဘာစီးပွားရေးအင်အားအကြီးဆုံးနိုင်ငံ20အကြားဒုတိယအင်အားအကြီးမားဆုံးဖြစ်တဲ့တရုတ်တနိုင်ငံတည်းသာစီးပွားရေးတိုးတက်ဖို့ရှိပြီးဒီနှစ်ထဲ 1.8 ခန့်တုံးတိုးတက်မယ်လို့ OECD ကခန့်မှန်းထားပါတယ်။နိုင်ငံစီးပွားရေးပေါ်ယုံကြည်မှုဆက်လက်ရှိနေစေဖို့ဆိုးရွားတွေအနေနဲ့အခွန်တိုးမကောက်ခံဖို့နဲ့အသုံးစရိတ်တွေကိုမဖြတ်တောက်ဖို့ OECD အဖွဲ့ကအကြံပြုထားပါတယ်ခင်ဗျာ။တဖြည်းဖြည်းချင်းရွေးရှားတိုက်ခိုက်လာနေတဲ့ Hurricane Montana ဆယ်လီကြောင့် Mexico ပင်လယ်ကွေ့က American ကမ်းရိုးတန်းဒေသတွေမှာဗုဒ္ဓဟူးနေ့ကမိုးတဲတဲထန်ထန်ရွာသွန်းခဲ့ပြီး Alabama နဲ့ Florida ပြည်နယ်ဒေသတချို့မှာမကြုံစဘူးစံချိန်တီရေကြီးမှုတွေဖြစ်ပေါ်မဲ့အခြေအနေကိုရင်ဆိုင်နေရပါတယ်။တဖြည်းဖြည်းချင်းရွေးနေတဲ့ Hurricane Montana အဆင့်နှစ်ရှိတဲ့ဆယ်လီ Montana ဗုဒ္ဓဟူးနေ့ညပိုင်းမှာ Alabama ကမ်းရိုးတန်းနဲ့ Florida ပြည်နယ်အကြားကုန်းတွေပိုင်းကိုဝင်ရောက်တိုက်ခိုက်မယ်လို့ခန့်မှန်းထားပါတယ်။ Montana ကြောင့်ဒေသတချို့မှာ လျှက်စီမီပြတ်တောက်တာတွေတစ်ပြင်းတွေပြိုလဲတာနဲ့ရင်းကြီးရေရှမ်းတာတွေစတင်ဖြစ်ပွားနေပြီဖြစ်ပါတယ်ဒေသစံတော်ချိန်မနေ့10နိုင်အထိဆယ်လီမုန်တိုင်းဟာအမြင့်ဆုံး၄တိုင်နှုန်းတနင်္ဂနွေကို105မိုင်နှုန်းရှိခဲ့တယ်လို့လည်းမီယာမီအခြေစိုက်အမျိုးသားဟာရီကိန်းစင်တာ NHC ကပြောပါတယ်အခုလောလောဆယ်မှာအလာဘားမာဖလော်ရီဒါနဲ့မစ္စစ်စပီပြည်နယ်တွေကအင်ဂျီစုစုပေါင်း9သိန်းကျော်လျှက်စီမီမရှိတော့ဘူးလို့လည်းလျှက်စီမီပြတ်တောက်တာတွေအစီအခံနဲ့ powerouttage.us website ကပြောပါတယ်ကြတဲ့ပရိနေမနပိုင်းလောက်မှာဟာရီကိန်းမုန်တိုင်းဆယ်လီကုန်းပိုင်းကိုပိုပြီးရွေးရှားတိုက်ခိုက်တဲ့အခါမှာအပြတ်သွားလိမ့်မယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6:00နာရီကနေ8:00နာရီထိလိုင်းဒိုမီတာ24 kHz 12.33 ညလိုင်းဒိုမီတာ40 kHz 9.33 ညလိုင်းဒိုမီတာ51kilohertz 9805နဲ့ဖိုင်နမီတာ190 kilohertz 1905တို့ကလည်းထုတ်လည်ပေးနေပါရဲ့ရှင
်ကျွန်တော်ညဝင်းအောင်ပါခင်ဗျာဂျာနာပနီနေ့မနေ့ကင် VO ရဲ့သတင်းတွေကိုစက်ပြီးတင်ဆက်နေပါတယ်ဂျမိုင်းနာအာကစားဝန်ကြီးဌာနရဲ့ဗဟုထုနည်းည8:00ထုတ်ပြန်ချက်အရ COVID-19 ရောဂါပိုးကူးစက်အတည်ပြုလူနာ185ဦးထပ်တိုးလာပြီးသေဆုံးသူလည်း2ဦးထပ်တိုးတဲ့အတွက်မြန်မာနိုင်ငံမှာအခုချိန်ထိ COVID ကူးစက်ထားသူစုစုပေါင်း3822ဦးနဲ့တည်ဆုံးသူအယောက်40ရှိသွားပြီဖြစ်ပါတယ်မြန်မာနိုင်ငံကကိုဗစ်ကူးစက်မှုအရေအတွက်ဟာအခုဆိုရင်အရှေ့တောင်အာရှအာဆီယံနိုင်ငံတွေအတွင်းဖိလစ်ပိုင်အင်ဒိုနီးရှားစင်ကာပူနဲ့မလေးရှားနိုင်ငံတွေပြီးရင်၅ခုမြောက်အများဆုံးနိုင်ငံဖြစ်လာပါတယ်မြန်မာနိုင်ငံတွင်ကိုဗစ် -19 ရောဂါဓာတ်ခွဲအတည်ပြုလူနာသစ်တွေတစ်ရက်အတွင်း300ကျော် 400 နီးပါးတိုးလာတာကြောင့်ယာယီဆေးရုံတွေတည်ဆောက်နေရသလိုကွာရန်တီးန်စင်တာတွေလည်းပုံပြီးတိုးချက်အသုံးပြုလာရပါတယ်လက်ရှိမှာကိုဗစ်ရောဂါကိုအဓိကထားကုသပေးနေတဲ့ဝေဘာဂီတောင်းကလာပါဆေးရုံနဲ့ဖောင်ကြီးတင်တန်းကျောင်းဆေးရုံတွေရှိပေမဲ့တိုးလာတဲ့လူနာအရေအတွက်အတွက်မလုံလောက်တော့တာကြောင့်ဒဂုံစိတ်ကမ်းမှာရှိတဲ့ရိုးမရိတ်သာနောက်ပြီးလိုင်မြွတ်နယ်ကကိုဗစ်မက်ဒီကယ်စင်တာတွေကိုယာယီဆေးရုံအဖြစ်ပြောင်းလဲသုံးလာရပါတယ်ဒါအပြင်သူဝနာကဘောလုံးအကယ်ဒမီအကြောင်းကိုလည်းယာယီဆေးရုံအဖြစ်သုံးဖို့ဆောင်ရွက်နေပါတယ်ရန်ကုန်တိုင်းအပြင်မန္တလေးမှာလည်းကန်တော်နယ်ဒီဆေးရုံမှာလူနာတွေထားဖို့နေရာမလုံလောက်တော့တဲ့အတွက်ကြောင့်နောက်ထပ်တိုးချက်ဖို့ပြင်ဆင်နေရပါတယ်အခုလိုကိုဗစ်ကူးစက်မှုများလာတဲ့အတွက်ပြည်သူတွေကျန်းမာရေးစည်းကမ်းချက်နဲ့အညီနေထိုင်ကြဖို့ကျန်းမာရေးဝန်ကြီးဌာနနဲ့အစိုးရတာဝန်ရှိသူတွေကတိုက်တွန်းထားပါတယ်ခင်ဗျာကိုဗစ်ကရောဂါအဖြစ်များတဲ့ရခိုင်ပြည်နယ်မှာကွာရန်တီးစင်တာတွေကို WFP ကမ္ဘာစားနပ်ရေးခါအစီအစဉ်အဖွဲ့ကစားနပ်ရေးခါရေတိုထောက်ပံ့ပေးသွားဖို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာခြားရာရေးဝန်ကြီးဌာနရခိုင်ပြည်နယ်အစိုးရတို့နဲ့အတူစတေမာပထမပတ်တည်းမှာသဘောတူလက်မှတ်ရေးထိုးခဲ့ကြောင်းကုလသမဂ္ဂအတွင်းအမှုချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်စတီဗန်ဒူဂျာရက်ကနယူးယောက်မြို့ကုလသမဂ္ဂရုံနေ့စဉ်ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းအင်္ဂါနေ့ကပြောသွားပါတယ်ဒီသဘောတူညီချက်အရရခိုင်ပြည်နယ်အတွင်းမြို့နယ်၈ခုကကွာရန်တီးစင်တာတွေကို WFP ကစားနပ်ရိက္ခာထောက်ပံ့သွားမှာပါကွာရန်တီးဝင်နေရတဲ့လူတွေကိုအာဟာရပြည့်ဝတဲ့အစားအသောက်တစ်နေ့ကို၃ချိန် WFP အဖွဲ့ကကူညီထောက်ပံ့သွားမှာပါလို့ဒူဂျာရစ်ကရှင်းပြသွားတာဖြစ်ပါတယ်။ရခိုင်ပြည်နယ်မှာပြီးခဲ့တဲ့ဩဂုတ်လကစလို့ကိုဗစ်ရောဂါပြည်တွင်းကူးစက်မှုတွေစစ်တွေနဲ့အနီးတစ်ဝိုက်မှာအဖြစ်များလာပြီးပြည်သူ1500လောက်ဟာပြည်နယ်အစိုးရကစီမံခန့်ခွဲတဲ့ quarantine center တွေမှာနေနေရပါတယ်။ဒီလို quarantine ဝင်နေသူတွေရဲ့လိုအပ်ချက်ကိုဖြည့်ဆည်းဖို့ WFP အဖွဲ့ကအခုလိုအစားအသောက်တွေထောက်ပံ့တာဖြစ်ပါတယ်။ဒီစက်တင်ဘာလထဲမှာအန်ကြောက်ဖြူကြောက်တော်မင်းပြမြောက်ဦးမြေပုံပေါတော်နဲ့စစ်တွေစတဲ့ရှင့်မြွနယ်ကို WFP အဖွဲ့နဲ့ရခိုင်ပြည်နယ်အစိုးရတာဝန်ရှိသူတွေလက်တွဲပြီးစားနပ်ရိက္ခာထောက်ပံ့ရေးကိုဆောင်ရွက်ခဲ့ပါတယ်။ COVID-19 ကူးစက်မှုအတက်အကျအခြေအနေကိုနှစ်ဖက်အဖွဲ့အစည်းတွေကစောင့်ကြည့်နေပြီးနောက်ထပ်ဘယ်လိုအကူအညီတွေဆက်ပေးရမယ်ဆိုတာကိုဆုံးဖြတ်သွားမယ်လို့ WFP မြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ် Steven Anderson ကပြောပါတယ်ခင်ဗျာ။မြက်ခမ်းစားယောဂကူးစက်ပြန့်ပွားမှုကိုမြန်မာနိုင်ငံမှာအောင်မြင်စွာထိန်းချုပ်ထားနိုင်ပြီလို့ WHO ကမ္ဘာကျန်းမာရေးအဖွဲ့ချုပ်ကအသိအမှတ်ပြုကြေညာလိုက်ပါတယ်။ဘက်တီးရီးယားပိုးကြောင့်ဒီယောဂဖြစ်ပွားရပြီးကူးစက်တတ်ပါတယ်။မြန်မာနိုင်ငံဟာမြက်ခမ်းစားယောဂတက်ဖြတ်ရေးမှာရေသန့်ရရှိမှုနဲ့ကောင်းမွန်သန့်ရှင်းတဲ့ကျန်းမာရေးအခြေခံစောင့်ရှောက်မှုမျက်စိစောင့်ရှောက်ကူးသမှုဆိုင်ရာအားကောင်းတဲ့စနစ်အစရှိတဲ့နည်းလမ်းပေါင်းစုံနဲ့ချဉ်းကပ်ဖြည့်ရှင်းခဲ့တာကြောင့်အနာဂတ်မှာလူတိုင်းမြက်ခမ်းစက်ယောဂကင်းစင်တဲ့အနေအထားကိုရောက်ရှိနေပြီလို့ WHO အဖွဲ့အရှိတောင်အာရှဒေသဆိုင်ရာညွှန်ကြားရေးမှူးဒေါက်တာဖူနမ်စင်းကပြောပါတယ်အရှိတောင်အာရှဒေသတွေကမြန်မာနဲ့နီပေါ်နိုင်ငံတွေအပြင်ကမ္ဘာအခြား12နိုင်ငံမှာလည်း မြခန်းဆာယောဂကိုအောင်မြင်စွာအဆုံးသတ်နိုင်ခဲ့တာပါမြခန်းဆာယောဂဟာကာကွယ်ကုသနိုင်ပေမဲ့ပေါ်ဆပြီးအချိန်မီမကုသခဲ့ရင်မျက်စိကွယ်သွားတဲ့အထိဖြစ်တတ်ပြီးမျက်စိပြန်မြင်အောင်ကုသလို့မရတဲ့ယောဂမျိုးလည်းဖြစ်ပါတယ်နိုင်ငံပေါင်း44နိုင်ငံဟာမြခန်းဆာယောဂကိုရင်ဆိုင်ဖြည့်ရှင်းနေရပြီးဒီယောဂကြောင့်ကမ္ဘာလူဦးရေ 1.9 သန်းမျက်စိကွယ်သွားရပါတယ်2005ခုနှစ်စီးရင်အရမြန်မာနိုင်ငံမှာမြခန်းဆာယောဂကူးစက်ထားသူတွေရဲ့400ခန့်လုံးဟာမျက်စိကွယ်နေကြပါတယ်2018အရောက်မှာတော့ဒီယောဂကူးစက်မှုဟာလူမှုကျန်းမာရေးပြဿနာအဆင့်မှာမရှိတော့ဘဲ 3.38 ရာခိုင်နှုန်းအထိကျဆင်းသွားခဲ့ရပါတယ်ခင်ဗျာပြီးခဲ့တဲ့နှစ်တွေအတွင်းအမေရိကန်အပါအဝင်အခြားနိုင်ငံတွေကကုမ္ပဏီပေါင်း100လောက်နဲ့အဖွဲ့အစည်းတွေစီကအင်တာနက်ဆိုင်ရာအချက်အလက်တွေကိုဖောက်ထွင်းခိုးယူခဲ့တယ်လို့သံသယရှိသူတရုတ်နိုင်ငံသား5ဦးနဲ့မလေးရှားနိုင်ငံသားစီးပွားရေးလုပ်ငန်းရှင်2ဦးတို့ကိုစိုက်ဘာလုံခြုံရေးနှောက်ယှက်မှုနဲ့အမေရိကန်အစိုးရရှိနေတွေကဗုဒ္ဓနေ့မှာရာဇဝတ်အကြောင်းအရာတရားစွဲလိုက်ပါတယ်2014ခုနှစ်အစောပိုင်းကနေ2020ဩဂုတ်လအတွင်းဖြစ်ပွားခဲ့တဲ့ဒီအင်တာနက်ဆိုင်ရာဖောက်တွင်းမှုတွေဟာထောင်ချီတဲ့ဗီဒီယိုဂိမ်းကုမ္ပဏီတွေရဲ့အင်တာနက်ကွန်ရက်ကိုပိတ်မှတ်ထားခဲ့တာဖြစ်ကြောင်းနဲ့ဒီလိုစိုက်ဘာဖောက်တွင်းမှုကြောင့်အမေရိကန်ဒေါ်လာတန်းနဲ့ချီဆုံးရှုံးခဲ့ရကြောင်းတရားရေးဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်စိုက်ဘာလုံခြုံရေးဖောက်ပြန်မှုနဲ့တရားစွဲခံရသူတရုတ်နိုင်ငံသား5ဦးတို့ဟာတရုတ် APT41 hacker အဖွဲ့ဝင်တွေဖြစ်တယ်လို့စွပ်စွဲခံရပါတယ်။ကျန်တဲ့ဦးဖြစ်တဲ့မလေးရှားစီးပွားရေးလုပ်ငန်းရှင် Wang Ong နဲ့လင်းရန်ချင်းတို့ကိုတော့မလေးရှားနိုင်ငံမှာတနင်္ဂနွေနေ့ကဖမ်းဆီးခဲ့တာပါ။အခုသူတို့ကိုတရုတ်ခံလွှဲပြောင်းပေးဖို့အမေရိကန်နိုင်ငံကကြိုးစားနေပါတယ်။ကျွန်တော်ဗလီနီမနက်ခင် VOA ရဲ့သတင်းတွေကိုကိုရဲမင်းထွန်းနဲ့အတူကျွန်တော်ညံဝင်းအောင်တင်ပြခဲ့တာဖြစ်ပါတယ်အခုချိန်ကစပြီးသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါခင်ဗျာ
မြန်မာပြည်မှာကိုဗစ်ရောဂါကူးစက်သေဆုံးမှုမြင့်တက်လာတဲ့အပေါ်မှာအစိုးရကျင့်သုံးနေတဲ့လက်ရှိကုသရေးလုပ်ငန်းတွေထိရောက်မှုရှိပါမလားဆိုတဲ့မေးခွန်းတွေထွက်ပေါ်လာနေပါတယ်လက်ရှိကျင့်သုံးနေတဲ့နေနာတွေကတော့ဘလို့ဖြစ်ရလားပြောင်းလဲကျင့်သုံးဖို့လိုအပ်နေပြီလားစီးပညာရှင်တွေရဲ့အမိမူကျမမိခစူးစီးတင်ပြထားပါရယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုလာပေါင်းအတော်ကြာဟန်တာထိမ့်သိမ်းနိုင်ခဲ့ပေမဲ့ပြီးခဲ့တဲ့လအတွင်းမှာကူးစက်မှုရုတ်တရက်ခုန်တက်လာခဲ့ပြီးအခုဆိုအတီးပြူလူနာ3000ကျော်ရှိလာခဲ့ပါရယ်ကဲယောဂါကူးစက်မှုလင်းမြန်စွာပြန့်နှံ့လျက်ရှိပြီးဆေးရုံတွေမှာယောဂါအတီးပြူလူနာနဲ့တန်တရားလူနာအလွန်များပြားပြီးနေရာချထားရေးအားနည်းချက်တွေရှိနေတယ်လို့ကျမရေဝန်ကြီးဌာနရဲ့စီမံခန့်ခွဲရေးအပိုင်းပေါ်ဝေဖန်မှုတွေထွက်ပေါ်လာနေပါတယ်။ကူးစက်မှုနှုန်းဆက်လက်မြန်ဆန်နေဦးမယ်ဆိုရင်အစိုးရကျင့်သုံးနေတဲ့လက်ရှိကုသရေးနဲ့ထိန်းချုပ်ရေးပုံစံကထိရောက်မှုရှိပါမလားဆိုတဲ့မေးခွန်းတွေကလည်းထွက်ပေါ်နေပါတယ်။ဒီလိုစိုးရိမ်မှုတွေတိုးလာချိန်မှာအစိုးရကျင့်သုံးနေတဲ့လက်ရှိကုသမှုပုံစံကိုပုံမှန်ပြည့်စုံအောင်ဖြည့်ဆွတ်ဖို့အကြံပြုလိုက်သူကတော့လက်ရှိအင်းစိန်ဆေးရုံကြီးမှာကိုဗစ်လူမမာတွေကိုကုသပေးနေတဲ့ပမောက္ခဒေါက်တာမမကြီးပါ
။ပါမန်လီရဲ့တွေ့ကြမှာစီနီယာလည်းပဲတွေ့ရတာ။အမတို့ကတစ်ခုခုတော့လောရလာမယ်ဆိုတော့ပြောနေတာပဲ။ပြောချင်တာကတော့အမတို့ပုံမိတ်မဲ့လိုကြိုးစားရဲ၊ဆက်လက်ကြိုးစားမယ်၊ဆက်လက်လုပ်ရမယ်။ဒါပေမဲ့ဒီချိန်ထဲမှာတော့တစ်ခုသွားမယ်။ plan တစ်ခုပေါ့နော်။ modify sign containment လား။ policy နဲ့ပတ်သက်လို့နည်းနည်းလေးအမတို့ခက်ခဲတော့ဆက်ဖြစ်နေပြီလို့မှလည်းယူဆရတယ်။ဟိုဘယ်လိုဒီသွားမလဲဆိုတော့အမတို့ administrator လည်းမဟုတ်ဘူး၊အစိုးရလည်းမဟုတ်ဘူး၊အနာပိုင်းလည်းမဟုတ်ဘူး၊ပညာရှင်လည်းဖြစ်တယ်ဆိုတော့ခံမှန်းကြည့်တာတော့မဟုတ်ပါဘူး။ဒီစိတ်ကြည့်ဒီလိုမောင်းလဲပြောတိကျထားပါလေ။တန်မြတ်ပြည်နယ်ကိုသိမှုတင်မယ်။ဆက်လက်တဲ့ပြည်ရှင်တွေကိုမောင်းအေတီယံလုပ်ပြီးတော့တွေ့ရင်ကိုယ့်အိမ်မှာကိုယ်ကရန်တင်းကိုဟုတ်ချင်ထားတယ်လေ။ပုံမှာထားလိုက်တော့အမဆေးဥမှာရှိတယ်။ဥမှာထားပါအမအယောက်20ကိုဆက်ပြီးလိုက်တယ်။20ကိုအေတီယံလုပ်လိုက်တယ်။အဲ့ဒီ20ကိုသိမှာထန်းထားရပါတယ်နေပါတယ်။အထမ်းမလို့တော့ PPE တွေမတော့တော့ဘူး။လက်ချင်တာက customer စားသုံးကလေးကြိုက်တယ်။နော်အမတို့အမပါဝင်နေတဲ့စိတ်ကြက်တော်ဝင်ကြည့်ရခန်းထဲဝင်ကြည့်နေရတဲ့ SCS ရတဲ့ဂျီနက်တယ
်။ရန်ကုန်တိုင်းလှေကျူးမြို့နယ်မှာရှိတဲ့ပုံကြီးဗဟိုဝန်ထမ်းတက္ကသိုလ်အောက်မြမဒီမှာတော့ COVID-19 လူနာအများဆုံးလက်ခံထားတဲ့နေရာတစ်ခုဖြစ်ပါတယ်။အခုတော့နေရာမလုံလောက်တော့တာမို့လူနာတောင်တွေတိုးချဲ့နေရပါတယ်။စိုးရင်ကြရတွေရှိနေပေမဲ့လက်ရှိအချိန်မှာအစိုးရလှုပ်ဆောင်ကင်တွယ်မှုကလုံလောက်မှုရှိနေသေးတယ်လို့မြန်မာနိုင်ငံဆရာဝန်အသင်းကဒေါက်တာမြင့်ဦးကပြောပါတယ်
။လက္ခဏာမရှိတဲ့လူတွေမှာကြီးကျိုးရှိတာလဲ၊ကင်ဆာရှိတာလဲဆိုရင်တော့အဲ့လိုရောထားမလားဆိုတာကတော့ကျွန်တော်တို့အနေနဲ့တာမန်ကျွန်တော်တယောက်ချင်းနဲ့သုံးသက်ခြင်းမရောထားတင်ဘူးပေါ့ဗျာသူတို့လည်းတိတ်တဆေးုံမှာတင်ပေးရမယ်အစီအစဉ်ရှိတဲ့လူတွေကပါစီတဘောနဲ့မရတော့ဘူးသူမှနေ့စဉ်နေ့စဉ်ဖြည့်တော့ရမယ်အစားအသောက်ချင်းချင်းရမယ်စာမစရာဝန်တယောက်အနေနဲ့အပြင်ကတော့အဲ့မှာရောမထားတင်ဘူးအဲ့တော့ strategy ပြောင်းရတော့မလားဆိုတော့အစိုးရနိုင်နေသေးတယ်အဲ့တော့ဆိုတာက containment strategy အရ အခုဒီကွန်နက်မန့်ဆွဲပြီးပြအောင်ကြာဆုံးပြီးတော့ကျွန်တော်ပြောလို့မရသေးဘူ
းစီဂျိုတွေးတူယောဂအခန်းရှိသူတွေကင်ဆာနဲ့ကိုယ်ခံအားထိခိုက်စေတဲ့ဝေဒနာရှင်တွေမှာကိုဗစ်ရံကိုကာကွယ်နေရတယ်လို့ငကူအခန်းယောဂကုသရေးဘိုင်းမှာလဲကိုဗစ်ကြောင့်ကုသရေးတချို့ရနာလိုက်ရတဲ့အတွက်ဒီဝေဒနာရှင်တွေအခက်တွေ့နေရတယ်လို့ဒေါက်တာမြင်းကဆိုပါတယ
်ဟုတ်ကူနာဖီဗာကလင်းနဲ့တည်းဖွင့်ပေးတယ်လို့ပဲနော်ဖီဗာမဟုတ်တော့ဒုနာများအတွက်တီးတန့်စီကံတွေပေါ်လာရင်တော့ပိုကောင်းတယ်လက်နဲ့ကန်ရမှမျိုးရှိနိုင်တယ်လက်ကန်လက်အိတ်တွေဆွတ်ရမယ်အဲ့လိုမီးနဲ့စီကံတွေကိုပြန်ဖွင့်ခိုင်းမလားပေါ့နော်အဲ့ဒါလည်းအဲ့ဘယ်သူဝင်နေအောင်ဘလို့ပန်ပိုးမလဲပေါ့နော်တမျိုးငယ်မှာအနည်းဆုံးတစ်ခါတော့ပေါ်လာရင်တော့ပိုကောင်းတာပါ quarantine policy ကလည်းဒီခေတ်မှာတိတိကျကျတော့လောက်ရမယ်မှန်တယ်လေအဲ့တော့စိတ်အေးကြီးနေတဲ့ကာလဖြစ်တယ် cancer အဲ့ဒီလူတွေကချို့တွေကိုရွှေ့ဆိုင်တာတွေလည်းရှိတယ်ချို့တွေကတော့လည်းမဖြစ်မနေလာခိုင်းတယ်အဲ့လာတဲ့နေရာမှာနေချောင်းရဲ့တက်တာတွေလည်းရှိတယ်ဘလို့လောက်ကြမှာလဲပေါ့နော်အဲ့တော့ covid ကိုတော့အာရုံစိုက်နေတာကုသယောဂမဟုတ်တော့ယောဂနဲ့ကျွန်တော်တို့နိုင်ငံမှာ2,900ပေးခဲ့ပြီးပါပြီ2016ခုနှစ်ကအခုတော့အဲ့တော့ကျွန်တော်အဲ့ဒီလူတွေကိုကျွန်တော်ဘလို့လောက်မလဲဆိုတာကျော်ကြစီပေါ့ဒီပြောတာတခုတော့ကျွန်တော်ခြားတင်ပြီ
ဇမိုင်းဝန်ကြီးဌာနဘက်ကယောဂလက္ခဏာမပြဘဲပိုးရှိနေသူတွေကိုအနည်းပတ်ဝန်းကျင်မှာရှိနေနိုင်တာကြောင့်ယောဂကုသမှုမခံရဖို့ဆိုရင်လူစုလူဝေးရှောင်ရှားတာစက်နိုင်တယ်လို့နေအိမ်မှာပဲနေထိုင်တာနှာခေါင်းနဲ့ပါးစပ်စီးတက်စင်တာလက်ကိုစနစ်တကျစက္ကန့်20ကြောင်းဆေးကြောတာမျိုးလိုက်နာကြဖို့တတိပေးတိုက်တွန်းထားပေမဲ့အထူးနေရာတွေမှာတော့ခုထိလိုက်နာဖို့အားနည်းနေစေရှိပါရဲ့ရှင်ကျမမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားပါတယ်
ဆက်ယုံတွေမှာကိုဗစ်အတီးပြူလူနာတွေရှိတာပဲမဲ့လို့အဲ့ဒီဆက်ယုံတွေကိုမပိတ်သိမ်းမဲ့ယောဂအတီးပြူလူနာနဲ့6ဝေပတ်လည်မှာရှိသူတွေနဲ့အနီးနားထိတွေ့မှုရှိသူတွေကိုသာလုပ်ငန်းဝင်လာရောက်ခြင်းမပြုဖို့အလို့သမားဝင်ကြီးဌာနကထုတ်ပြန်ထားတဲ့အကြောင်းပြောပြပါမယ်ကျမကတော့စွစုပါကိုဗစ်ယောဂထိန်းချုပ်ကာကွယ်ရေးနဲ့ပတ်သက်ပြီးဆက်ယုံအလို့ယုံအလို့ဌာနတွေအနေနဲ့လုပ်ငန်းဝင်အတွင်းလိုက်နာရမယ့်အချက်တွေကိုအလို့သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနကညွှန်ကြားချက်6ချက်ကိုစက်တင်ဘာ15ရက်နေ့ကထုတ်ပြန်လိုက်တာပါစမှုဆောင်အသီးသီးကစက်ရုံလုံသား60ကျော်ကိုဗစ်အတီးပြူလူနာ CNA ပါဝင်လာလို့စမှုဆောင်စက်ရုံတွေကိုယာယီပြန်ပိတ်ပေးဖို့အလို့သမားအရေးလှုပ်ရှားသူတွေကအစောပိုင်းမှာတောင်းဆိုခဲ့ကြတာပါအလို့သမားဝင်ကြီးဌာနရဲ့ထုတ်ပြန်ချက်ထဲမှာကိုဗစ်ရောဂါအတီးပြူလူနာတွေ့ရှိခဲ့ရင်သူနဲ့6ပေပတ်လည်မှာလောက်ကိုင်းနေသူတွေနဲ့ line တစ် line နဲ့အလို့အတူလုပ်နေသူတွေအပါအဝင်အဆောင်တစ်ခုထဲမှာနေသူတွေ ferry အတူစီးသူတွေနဲ့ထမင်းအတူစားသူတွေကိုအလို့ခင်ကိုလာရောက်ခြင်းမပြုဖို့တန်တန်ရမယ်လို့ဖော်ပြထားပါတယ်ကယောဂါတောင်လုံးငန်းဝင်ထိခိုက်ရသူတွေကိုတချို့အလို့ရှင်တွေဘက်ကတာဝန်ယူတာရှိပေမဲ့တချို့ကလည်းတာဝန်မယူနိုင်ကြလို့ဒါတွေကိုညှိနှိုင်းပြီးသွားနေရတယ်လို့အလို့သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အရေးဝန်ကြီးဌာနအမြင့်တဲ့အတွင်းဝင်ဦးမျိုးအောင်က CEO ကိုပြောပါတယ်
။ quality ဝင်မဲ့လူတွေတက်ပြီးတိတိကျကျတယ်ဆိုတော့အဖွဲ့နဲ့ပတ်သက်ပြီးဒါလည်းကတော့တချို့လူရှင်ကလည်းတာဝန်ယူလိုက်တာဖြစ်တချို့ကလည်းတာဝန်မယူရှင်ဒီဥစ္စာတော့ညှိနှိုင်းပြီးသွားနေရတာ။ဘယ်နည်းနဲ့တော့သူကပြောခဲ့တယ်။စမ်းမရလုပ်တဲ့ဟာဆိုလည်းဒါတမိုင်းနဲ့မြို့သူနဲ့ပတ်သက်တဲ့ဒီကိုဝင်ဆောင်တို့ဘာလို့တော့သူလူမှုဘူလုံရဲ့ဆက်ပြီးမယ်ဆိုရင်းနေရတဲ့သူအဆိုးလေးပြက်လာပြီးရှိတယ်နော
်အလို့သမားတွေကိုလောက်ခလာကြပေးဖို့ပြဿနာရှိနေတဲ့အပေါ်အစိုးရရဲ့ထုတ်ပြန်ချက်တွေဟာပြတ်သားတိကျဖို့လိုတယ်လို့မြန်မာနိုင်ငံဆက်မှုလက်မှုနဲ့ဝန်ဆောင်မှုလုပ်ငန်းပေါင်းစုံအလို့သမားသမဂ္ဂများအဖွဲ့ချုပ် MICS ပြောခွင့်ရဦးတက်နှင်းအောင်ကပြောပါတယ်
အဓိကကတော့ဒီအစိုးရတရအနေနဲ့ပေါ့လေဒီအလုပ်ရှင်တဲ့အလုပ်သမားတက်မှာမျက်မျက်တက်တက်ရက်တိဖို့လိုရယ်ဟိုနောက်တစ်ခုကကြတော့ဒီကျွန်တော်တို့တွေလာတိုင်းခဲထည့်ခဲ့တဲ့ဒီလူမှုကုလုံရေးရမုံငွေကိုဒီကာလမှာတော့တိတိကျကျကျွန်တော်တို့ဒါဟိုထိထိရောက်ရောက်အသုံးချပေးဖို့လို့ကျွန်တော်တို့ကတော့တောင်းဆိုစေခြင်းနဲ့တောင်းဆိုခြင်းနဲ့ဆိုပါဆိုအခုဒီယောဂကုသမှုကလည်းကုသမှုကတောက်လျှောက်မြင်မာနေတဲ့ကာလအတွင်းမှာပေါ့နော်ကျွန်တော်တို့အနေနဲ့ကတော့စက်ယုံလုံးယုံတွေကိုဒါတလားတန်ပြီးဟိုကျွန်တော်တို့ဒီနှစ်လားတန်ပြီးပေါ့လေယာယီပိတ်ထားအပြင်နဲ့ယာယီပိတ်ထားတဲ့ကာလအတွင်းမှာကျွန်တော်တို့ဒီအလုပ်သမားတွေကိုပေါ့နော်အနည်းဆုံးလောက်ခလာစားပေးဖို့လို့အတွက်အလုပ်ရှင်တွေကယာကိုင်နှုံးတစ်ခုအစိုးရကယာကိုင်နှုံးတစ်ခုတတ်မှတ်ပြီးတော့မှဒါအနည်းဆုံးလောက်ခလာစားအပြည့်နဲ့တိတ်လိုက်မယ်ဆိုလို့ရှိရင်တော့ဒီနိုင်ငံတနိုင်ငံလုံးအနေနဲ့ဟိုကုသယောဂကုသမှုကိုထိန်းချုပ်နိုင်မယ်လို့ကျွန်တော်တို့ကယူဆတယ်
။တနင်္ဂနွေလုံးကစက်ယုံတွေကိုဧပြီလတုန်းကပိတ်ထားခဲ့ပေမဲ့ကျန်းမာရေးဝန်ကြီးဌာနရဲ့ကယောဂကာကွယ်ရေးအစီအမံတွေလှုပ်ဆောင်ထားတဲ့စက်ယုံတွေကိုတော့မေလကစပြီးတော့ပြန်လည်ဖွင့်နေပေးခဲ့ပါတယ်။အလုံးလက်မဲ့အကျိုးခံစားဝင်တောက်ခံထားတာမရှိပေမဲ့တကယ်တမ်းစက်ယုံတွေပိတ်ရပြီးဆိုရင်အလုံသမားတွေအတွက်ရမုံဝင်ကောင်းစဉ်တစ်ခုအောက်ကနေအစိုးရကစီစဉ်ပေးနိုင်ဖို့ကိုအလုံသမားတွေကမျှော်လင့်နေကြတာဖြစ်ပါလိမ့်ရှင်။ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားတာပါ။
ထိုင်းမြန်မာနယ်စပ်မြောက်ရီမြို့ကိုဒီအပိုင်းတွင်ထိုင်းနိုင်ငံကပြန်လာပြီးစောင့်ကြည့်ရေးစင်တာဝင်နေကြတဲ့မြန်မာမိသားစုရဲ့နှစ်နှစ်အရွယ်ကလေးမှာကိုဗစ်ကရောဂါပိုးတွေ့ရှိခဲ့ပါတယ်။ကိုဗစ်အရေးပေါ်ကာလအတွင်းမှာထိုင်းနိုင်ငံကပြန်လာသူတွေကကရောဂါပိုးတွေ့ရှိသူ65ဦးရှိပြီဆိုပြီးမြန်မာအာဏာပိုင်တွေကဆိုပါတယ်။ဒီသတင်းကိုတင်ဆက်ပေးလိုပါတယ်။ထိုင်းနိုင်ငံကနေရက်ပြန်လာကြသူတွေက တယောဂါပိုထက်မှန်တွေ့ရှိသူတွေလည်းပါဝင်နေတာပါထိုင်းနိုင်ငံတွင်းမှာရပောင်းတရာကျော်အတွင်းပြည်တွင်းကူးစက်မှုမရှိတာကြောင့်ကန့်သက်ချက်တွေဖြေလျှော့ပေးနေချိန်မှာပဲထိုင်းမြန်မာနယ်စပ်ကတဆင့်မြန်မာနိုင်ငံဘက်ကိုပြန်သွားသူတွေထဲမှာယောဂါပိုးတွေတွေ့ရှိသူတွေရှိတယ်ဆိုပြီးမြောက်ပြည်ဆိုင်အုပ်ချုပ်ရေးမှူးဦးတည်ဆောင်ကတော့ပြောပြပါတယ
်ပထမတစ်တုပ်ပါအပါဆိုရင်65ရောက်ပေါ့မှာကျောင်းလာပိုင်းဒီလာပိုင်းတော့တရာတက်မှတရာဆင့်မှတရာမြောက်ပြည်ဆိုင်ပေါင်နေပြီးတော့ဖျားတုပ်တူပါဝန်တာတရာ၃ယောက်မှာဒီကကျွန်တော်တို့တရားနှစ်ကနေပြန်ဝင်လာတော့62ယောက်ပေါ့မှာဒီတနည်းတည်းရဲ့ကလေးလေးပါဟုတ်ပြီအားလုံး65ယောက်ပါခင်ဗျာ65ယောက်တည်းမှာဒီနောက်ဆုံးမှတွေ့ရတော့ပုဂ္ဂလိကတယောက်အဲဒီကဒီတရားနှစ်ကဝင်နေဆိုတော့ကျွန်တော်တို့ကချင်ညာဘက်ကမှုနေနဲ့ကာကိုဘက်ကခုဝင်လာလို့အဲဒါသူ့ကိုမှုခံထားတာပေါ့အဲဒီတယောက်စီရင်တက်နေတယ်တနည်းတည်းရဲ့ကလေးလေးတယောက်စီရင်တက်နေတယ်ကျွန်တော်တို့ကတော့ကြားပါပြီစီရင်မစင်ပါကြီးတော့မလေးရှားနိုင်ငံကလေလို့ IDC 35ဦးဆိုပြီးအဲ့ဒီတော့များတာပေါ့အဲ့ဒီမှာ24ဦးတောင်35ဦးတွေမှာတကယ်တော့34ဦးက positive ဖြစ်ခဲ့တာလေနေကမာရီကနေကမာရီကဖြစ်ပြီးတော့ပြုတာပြီးတောက်ပြီးဆိုပြီးလွှဲပေးတယ်ကိုယ်ကမရှိကြအောင် certificate လည်းပါတယ်ဒါမှကျွန်တော်တို့ဒီမှာစက်တားကြီးနေတဲ့ချိန်မှာ24ရောက်ပြည်တာပေါ့
ဒီအပိုင်းအတွင်းမှာပဲထိုင်းနိုင်ငံအယုဒ္ဓယာမြို့ကနေမြန်မာပြည်နေရပြန်တဲ့မိသားစုကနေနှစ်နှစ်အရွယ်ကလေးငယ်မှာ positive တွေ့တယ်ဆိုပြီးထိုင်းသတင်းတွေမှာလည်းဖော်ပြနေကြပါတယ်ဒီအခြေအနေနဲ့ပတ်သက်လို့ကရင်ပြည်နယ်မြောက်ရီစေယုံအုပ်ကြီးဒေါက်တာနန္ဒဝင်းကလည်းအခုလိုပြောပြပါဗျ။တ
ယောက်ပဲရှိတယ်လေ၊ခုရပိုင်းကျွန်တော်ဒီမှာတော့မြောက်ရီ quarantine center မှာဝင်နေသူတွေအများကြီးပဲတနေ့တနေ့ကျွန်တော်ဖောင်ထဲကြည့်ပြီးတော့ဝင်နေခါလဲရှိတယ်၊ဒါနဲ့ကြည့်ရင်ဝင်နေလူရှိတယ်။အဲ့ဒီတွေမှာကျွန်တော် quarantine ဝင်သားကြတယ်။အဲ့ဒီတွေမှာအခုတယောက်စတွေ့ပါတယ်ခင်ဗျာ။တယောက်ပဲအဲ့မတိုင်ခင်တော့အရေးကြီးသားတွေမှာလည်းတွေ့ခုတာရှိခုပါတယ်ခင်ဗျာ။
ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြောက်ရီဖျိုင်ဘက်မှာတော့ညမထွက်ရအမိန့်ကိုစက်တင်ဘာလ15ရက်ကစပြီးစက်တန်းထပ်တိုးလိုက်ပါတယ်။ထိုင်းမြန်မာနယ်စပ်မှာတော့ထိုင်းဘက်ကလုံခြုံရေးတွေပိုတင်းကျပ်နေပြီးအဖမ်းအဆီးတွေလည်းဇက်တိုက်ရှိနေပါတယ်။ဒီအပိုင်းအတွင်းမြန်မာပြည်မှာပိုးတွေ့ရှိသူတွေများလာတဲ့အတွက်ထိုင်းနိုင်ငံဘက်ကနယ်စပ်တစ်ချောင်းတင်းကျပ်မှုတွေပိုလို့လာတာဖြစ်ပါတယ်။ကျွန်မမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ။
ကြတာပရင်းနေနေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။လေးနှစ်တည်းဝင်လာတဲ့ရိုဟင်ဂျာအကျက်အတဲခိုင်ခိုင်မာမာဖြည့်ရှင်းနိုင်ဖို့နီလန်ရှာယာမှာစိန်ခေါ်မှုများကောင်းစဉ်နဲ့နယူးယောက်ကုလသမဂ္ဂဆိုင်ရာနိုင်ငံတကာသံမတ်ကြီးတွေဦးစီးပြီးမနေ့ကဗီဒီယိုကွန်ဖရင့်ဆွေးနွေးပွဲပြုလုပ်ခဲ့တဲ့အကြောင်းနားဆင်ရမှာပါ။ကျွန်မအင်ဂျင်နိုင်ပါရှင်။အဲ့ဒီဆွေးနွေးပွဲကိုအမေရိကန်ပြည်ထောင်စုနယူးယောက်ကုလသမဂ္ဂဌာနချုပ်မှာတာဝန်ထမ်းဆောင်နေတဲ့ကနေဒါ၊ဘင်္ဂလားဒေ့ရှ် sorry တူရကီစတဲ့တန်ယုံတွေကအမြဲတမ်းကိုယ်စားလှယ်သံမတ်ကြီးတွေဦးဆောင်ပြုလုပ်ခဲ့တာပါ။အဓိကရည်ရွယ်ချက်ကတော့မကြာခင်ကျင်းပတော့မယ့်ကုလသမဂ္ဂထွေထွေညီလာခံမှာမြန်မာနိုင်ငံနဲ့ပတ်သက်လို့ဘလို့ဆုံးဖြတ်ချက်တွေချမှတ်မလဲဆိုတဲ့အပေါ်မှာကြဲကြဲပြန့်ပြန့်ဆွေးနွေးခဲ့ကြတာပါ။အထူးသဖြင့်လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုကိုစစ်လက်နက်သဖွဲ့ရိုဟင်ဂျာအမျိုးသမီးအမျိုးသားမိန်းကလေးငယ်တွေအပေါ်မြန်မာစစ်တပ်ကကျူးလွန်ခဲ့တဲ့ပြစ်မှုဆွဲချက်တွေနဲ့ပတ်သက်လို့အဓိကတင်ပြခဲ့တဲ့နယူးယောက်ခြေဆိုင် Global Justice Center ဥက္ကဋ္ဌအကီလာရာဒါခရစ်နန်ကတမရော်ဟာသူ့ရဲ့ပြစ်မှုကျူးလွန်မှုတွေမှာပြစ်ဒဏ်ကနေကင်းလွတ်ခွင့်ရနေတဲ့အတွက်ဒီလိုလုပ်ရက်တွေကိုထပ်ခါတလဲလဲကျူးလွန်လာတယ်ဆိုတာတွေ့နေရတယ်လို့ VOA ကခုလိုပြောပါတယ်
You know, while we saw that the Tatmadaw significantly...
Rohingya report is like being like, I think Adama Jujing at it, Tatmadaw ye low yet we go. Tomorrow, Tintin Shasha, Dwimye, Laya Jema, Thuroha, Ayin Sesu Nipao, Mya Swa Grega, Taina Lunesu, Amyo Tami Regule, Dini Lan Atai, Junlong Ere, Sura, Tomorrow, Dwaya Ware. လိမ်မိုက်ဆိုင်ရာအကြမ်းဖက်ခံရတဲ့အတွက်အချိန်တွေအများကြီးကြာလာတော့မှတရားမျှတမှုမရကြသေးတဲ့အမျိုးသမီးတွေထဲမှာရိုဟင်ဂျာအမျိုးသမီးတွေတွေမကပါဘူးရှမ်းကရင်ကချင်စတဲ့အမျိုးသမီးတွေလည်းပါပါတယ်ဒါကြောင့်တပ်မတော်ရဲ့လိမ်မိုက်ဆိုင်ရာအကြမ်းဖက်မှုကိုပြစ်ဒဏ်ကနေကင်းလွတ်ခွင့်ပေးထားတဲ့အတွက်သူတို့ထပ်တလဲလဲပြုလုပ်နေတာကြောင့်ဒီကိစ္စကိုအထူးအာရုံစိုက်ဆောင်ရွက်ဖို့အရေးကြီးနေကြောင်းအကီလာရာဒါခရစ်နန်ကပြောသွားတာပါဗုဒ္ဓဘုရားကဗီဒီယိုကွန်ဖရင့်ဆွေးနွေးပွဲရလဒ်ဟာလက်ရှိလုံခြုံရေးကောင်စီအပါအဝင်ကုလသမဂ္ဂမှပြုလုပ်နေတဲ့မြမအရေးကိစ္စရပ်တွေမှာအကျိုးသက်ရောက်မှုတွေရှိမှာဖြစ်တယ်လို့ကိုရိုင်းပါဝင်ဆွေးနွေးခဲ့သူ American Rohingya Union ဥက္ကဋ္ဌဒေါက်တာဝါကာဦးတင်က VOA ကိုခုလိုပြောပါတယ
်။ Now လာမဲ့ UN Security Council တို့ General Assembly တို့မှာထုတ်နိုင်မဲ့အတွက်အစဉ်အင်တင်လို့ဖြစ်နေပါလေ။အဲ့ဒါမထီရောက်ပါမဲ့ Diplomacy ပြီးတော့အခုICJ နဲ့ပတ်သက်လို့ကနေဒါနဲ့နယ်သာလန်နဲ့သူတို့ joint statement ထုတ်ပါလေ။အဲပြီးတော့တခြားနိုင်ငံကလည်းပူးပေါင်းပါမယ်။နိုင်ငံတကာပူးပေါင်းဆောင်ရွက်မှု ရိုဟင်ဂျာ ICJ ကိစ္စနဲ့ပတ်သက်လို့ပို့ပြီးတော့တိုးတက်ပါမယ
်။ရခိုင်ပြည်နယ်မှာတက်မတော်နဲ့အေးအေးရခိုင်လက်နက်ကိုင်အဖွဲ့ကြားတိုက်ပွဲတွေပြင်းထန်နေတဲ့အခြေအနေအပါအဝင်ကိုဗစ်အရေးပေါ်ကာလနဲ့ရိုဟင်ဂျာတွေနေရပြန်ရေးလက်မှတ်ရေးထိုးသဘောတူထားတဲ့မြန်မာအစိုးရကကုလသမဂ္ဂအေဂျင်စီအဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်ဖို့လိုအပ်နေတာတွေကိုလည်းအဓိကဆွေးနွေးခဲ့တယ်လို့ဒေါက်တာဝါကောက်ဦးတင်ကဆိုပါတယ
်။ Ministry ကပြောတယ်လေCOVID-19 ပြီးမှဒီအလုံးမဲ့ repatriation လုပ်မယ်လို့ particular repatriation COVID-19 ပြီးမှ COVID-19 ပဲရောပြီးပြပါမလဲနားနေလားစိတ်နေလားသူမသိဘူးလေဒီလူတွေကကိုပိုင်တဲ့နေရာကိုခေါ်လာဖို့သူတို့ရဲ့ယွာကိုသူတို့ရဲ့မူရင်းယွာကိုခေါ်လာဖို့ UNHCR နဲ့ UNDP နဲ့ပေါင်းပြီးတော့တခြားနိုင်ငံကြအစိုးရတွေလည်းအများကြီးရှိပါတယ်နိုင်ငံကြားတခြားနိုင်ငံတွေကလည်းသူတို့ကဝင်ပြင်းတယ်လို့ပြောပါတယ်မြန်မာဆွေကပူပေါင်းမယ်ဆိုရင်ပေါ့လေကိုအိုပရေရှင်းလုပ်မယ်ဆိုရင်အဲ့ဒါလုပ်လို့ရပါတယ်ကျွန်တော်မှအများကြီးမျှော်လင့်ချက်ရှိပါတယ်အဲ့ဒ
ါလက်ရှိဆွစ်ဇာလန်နိုင်ငံဂျနီဗာမှာလုပ်နေတဲ့45ချိန်မြောက်လူခွင့်ရေးကောင်စီညီလာခံမှာတနင်္လာနေ့ကလူခွင့်ရေးကော်မရှင်နာမင်းကြီးမစ်ရှယ်ဘတ်ချလီကတော့မြန်မာနိုင်ငံနဲ့ပတ်သက်တဲ့သူ့ရဲ့အစီရင်ခံစာကိုတင်သွင်းရမှာရခိုင်နဲ့ချင်းပြည်နယ်ကပဋိပက္ခတွေဟာစစ်အရာဇဝေးမှုမြောက်နိုင်ကြောင်းသတိပေးပြောကြားခဲ့ပါတယ်ရိုဟင်ဂျာဆိုတဲ့အုံနှုံးကိုလက်မခံတဲ့မြန်မာအစိုးရကတော့သူတို့ရင်ဆိုင်နေရတဲ့ပြည်ရင်းခြေနေမှာရှုပ်ထွေးစိန်ခေါ်မှုတွေကိုဗတ်ပေါင်းစုံရင်ဆိုင်နေရပြီးဒါတွေကိုဖြည့်ရှင်းရမှာတစုံတစ်ခုလည်းမဟုတ်ပဲအလုံးစုံခြုံငုံမဲ့ဆက်နွယ်ဖြည့်ရှင်းမှုမျိုးနဲ့လုပ်သွားရမှာဖြစ်တယ်လို့အမြဲတမ်းကိုယ်စားလှယ်တန်မတ်ကြီးဦးကျော်မိုးထွန်းကညီလာခံမှာတုံ့ပြန်ပြောကြားခဲ့ပါတယ်ရှင်
ဒီလိုမြန်မာဝိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါသည်။ DVV ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါသည်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Intercept 17နဲ့ Mirset 3ဂျိုလူတွေကနေနေ့တိုင်းည9နာရီမှာပြသတဲ့မိနစ်30သာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွင်းဆောင်မင်းညာကန်တွေနဲ့အပတ်စဉ်ကဏ္ဍတွေကို DVV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
်။ဒီပါစနာဖျားလူဆက်လက်ပြီးတော့ကမ္ဘာမီဒီယာတွေထဲမှာမြန်မာနိုင်ငံအကြောင်းဘယ်လိုသုံးသပ်ရေးသားနေရသလဲဆိုတာကြည့်အောင်ပါ။မူရင်းအစုံနှုံးမူရင်းအဘော်အတိုင်းပြောပြမှာဖြစ်ပါတယ်။ကျွန်တော်ကြော်စမ်းတာပါ။ Of guarantees and stalemates.An assessment of Myanmar's fourth 21st century Panglong Peace Conference analysis. အမကန်ဂျာမြန်နဲ့ဆင်မီရိုနိုင်မှုများဆိုပြီး27ရာစုပင်လုံစရုပ်ထအစည်းအဝေးအပေါ် IPCS ခေါ် International Peace and Conflict Studies အဖွဲ့ရဲ့သုံးသပ်ချက်ကို Eurasia Review မှာဖတ်ရပါတယ်။ NLD အစိုးရရဲ့လက်ရှိသက်တမ်းနောက်ဆုံးမှာကျင်းပခဲ့တဲ့ဒီ27ပင်လုံစည်းဝေးပွဲကပြည်ထောင်စုသဘောတူညီချက်အပိုင်းသုံးကိုလက်မှတ်ရေးထိုးနိုင်ခဲ့ကြတယ်ဆိုပေမဲ့ဒီသဘောတူညီချက်ဆိုတာဟာရခိုင်သဘောတူညီထားတာတွေကိုဘယ်လိုအကောင့်တွေဖော်မယ်ဆိုရဲလမ်းစဉ်မျှတာဖြစ်ပြီးညီညာရေးဖြစ်စဉ်ကြီးတစ်ခုလုံးရှေ့မတွေ့နိုင်ဖြစ်နေတဲ့ကိစ္စကိုဘယ်လိုရှေ့ကိုရွေးအောင်လုပ်မယ်ဆိုရဲသဘောသိမ့်မပါဘူးလို့ဆိုထားပါတယ်ဒီအထက်မှာ2020ပြည့်အလွန်ဆက်လက်ဆွေးနွေးမယ်လို့အစိုးရနဲ့အပြစ်ခတ်ရဆေးရေးလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကသဘောတူခဲ့ကြပါတယ်2020ပြည်လွန်အစည်းအဝေးအဖြစ်အစိုးရဦးစားပေးသုံးရက်ကိုဒေါအောင်ဆန်းစုကြည်ကချပြပါတယ်။အဲဒီထဲမှာနံပါတ်၁ကတော့ NCA ကိုမထိုးတဲ့တိုင်းသက်လက်နက်ကိုင်အဖွဲ့တွေနဲ့ဆွေးနွေးမှုတွေလုပ်မယ်။လက်ရှိပြစ်ခတ်ရဆဲမှုကိုပုံမခိုင်မအောင်လုပ်မယ်။နောက်နံပါတ်၂က Democracy Federal ပြည်ထောင်စုအတွက်အခြေခံပြုပြင်ပြောင်းလဲမှုတွေလုပ်မယ်။အဲနံပါတ်၃နဲ့မရေရာစုကတော့2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်မယ်လို့ဆိုတဲ့အချက်တွေပါပါတယ်တဲ့။တကယ်တော့ဒီအခြေခံဥပဒေပြင်ဆင်ရေးဆိုတာဟာပြည်ကရနှစ်က NLD အစိုးရရဲ့မအောင်မြင်ခဲ့တဲ့ကြိုးပမ်းမှုဖြစ်ပြီးဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးအတွက်အဓိကလိုအပ်တဲ့ကိစ္စလည်းဖြစ်နေပါတယ်ဆက်လက်ပြီး key stalemate continue အဓိကကြတဲ့ရှင်းမတွန်းနိုင်မှုတွေဆက်လက်ရှိနေစေဆိုရက်ဒေါင်းစင်နဲ့ရေးသားရမှာတော့ဒီအပြစ်ခတ်ရဆဲရေးသဘောတူညီချက် MC ကိုလက်မှတ်မထိုးတဲ့ FPNCC ခေါ်တဲ့တိုင်းဒလန်ဒကိုင်းအဖွဲ့ခုနှစ်ဖွဲ့ရဲ့တရားမှုမရှိရပဲဖြစ်ပါတယ်တဲ့အစိုးရနဲ့တိုက်ပွဲတွေဆက်လက်ဖြစ်နေပြီးအကြမ်းဖက်အဖွဲ့လိုအစိုးရရဲ့ကြီးညာထားခြင်းခံရတဲ့ AA ကလွယ်လို့ FPMCC မှာပါတဲ့ကျန်းအဖွဲ့ဝင်အားလုံးကိုအစိုးရကဖိတ်ကြားခဲ့ပေမဲ့ AA ကိုမဖိတ်တာနဲ့ COVID-19 ကြောင့်တရားလာနိုင်ခဲ့ခြင်းမရှိရဘူးလို့ဆိုပါတယ်ဒီဖွဲ့တွေဟာ အပြစ်ခရဆေးလက်မှတ်မထိုးလို့ပါဝင်ဆွေးနွေးနိုင်ခွင့်မရှိခဲ့ပေမဲ့မနစ်တုန်းကဆိုရင်ဘေးထွက်တွစ်ဆုံမှုတွေကတစုံတရာနားလည်မှုရရှိနိုင်ခဲ့ပါတယ်အခုမတက်ရောက်တာကတော့နောက်ပြန်ဆုသွားတယ်ဆိုတာကလွယ်ပြီးဘာမှပြောစရာမရှိတော့ဘူးလို့ရေးထားပါတယ်ပူအရေးကြီးတာကဒီအဖွဲ့တွေဟာတိုင်းဒေသလက်နက်ကိုင်အဖွဲ့တွေထဲမှာမှလက်နက်ရအကောင်ဆုံးလွှမ်းမိုးမှုအများဆုံးရှိတဲ့အဖွဲ့တွေလည်းဖြစ်နေတဲ့အတွက်သူတို့မပိုင်ရင်အပြစ်ခတ်ရစရေးအမျိုးသားပြန်လည်တင်မြှရေးဆိုတာတွေမပြည့်ဝနိုင်တော့မျိုးလင်းကျက်တာဖြစ်နေလိမ့်မယ်ဆိုတဲ့အချက်ပါပဲတဲ့ဒါအပြင်စစ်တပ်ဘက်ကလူလူလာလာတောင်းဆိုထားတဲ့ခွဲမထွက်ရေးဆိုတဲ့ကိစ္စနဲ့လုံခြုံရေးကဏ္ဍပြင်ပြောင်းလဲဖို့ကိစ္စတွေမှာလည်းတိုးတက်မှုမရရှိခဲ့ဘူးလို့သုံးသပ်ထားပါတယ်ဒီရုံးချုပ်အနေနဲ့ကတော့27ပင်လုံးစတုဒ္ဓအစည်းအဝေးဟာဆိုရင်ရခင်စည်းဝေးဘွဲတွေနဲ့မတူဘူးရွေးကောက်ဘွဲကာလမို့လို့NLD အစိုးရအတွက်ကောအပြစ်ရဖွဲ့စည်းတွေအတွက်ကောဒါရေးပါတဲ့ကိစ္စဖြစ်တယ်။ဂျွန်ဆန်စုကြည်ကတိုင်းရင်းသားအဖွဲ့တွေနဲ့ပြန်လည်ပြီးတိုက်ခိုက်လာမှာကိုလုံးဝမလိုလားဘူး။တပ်မတော်ကတော့ပြန်လည်စစ်မြေအေးကိုမလိုလားတဲ့တတိယအုပ်စုဖြစ်နေတယ်ဆိုတာတချို့ရဲ့မိကုံးမှာအစိုးရကိုရောတိုင်းရင်းသားလက်နက်ကိုင်မျိုးကဝေဖန်ထားတာကိုကြည့်ရင်တွေ့နိုင်ပါတယ်တဲ့။စစ်ကိုဘာဖြစ်လာမလဲ NLD အနာပြန်ရလာရင်တော့အခုအချိန်နဲ့ဆက်လက်တည်ရှိနေရင်အုံမဲ့တာဖြစ်တယ်လို့သုံးသပ်ထားပါခင်ဗျာ
UA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOE အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
သရရှိမြတ်ခင်ဗျာအခုဆက်လက်နားဆင်ကြမှာတော့မြန်မာရေးသုံးသပ်ချက်အစီအစဉ်ဖြစ်ပါတယ်မြန်မာနိုင်ငံမှာ2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြန်မရေးသမျှကာလပတ်လုံးတုတ်တက်ကောင်းမွန်တဲ့နိုင်ငံရေးအခြေအနေတစုံတရာဖန်တီးနိုင်မှာမဟုတ်ဘူးဒီဥပဒေမှာကျင်းပတဲ့ရွေးကောက်ပွဲဟာလည်းပဲပြည်သူလူထုရဲ့သဘောထားအမှန်ကိုထင်ဟပ်တဲ့ရွေးကောက်ပွဲဖြစ်လာနိုင်မှာမဟုတ်ဘူးလို့မြန်မာနိုင်ငံရှိနေရတဲ့ဥက္ကဋ္ဌဦးကြည်မြင့်ကသုံးသပ်ပါတယ်။ဒါ့အပြင်ပါဝင်ရှင်ပြောင်းရမယ့်နိုင်ငံရေးပါတီတွေအနေနဲ့လည်းဒီ2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြန်ရေးမယ်ဆိုတဲ့ရည်မှန်းချက်ကတိအတိုင်းပါဝင်သင့်တယ်လို့သူကဆိုပါတယ်။ဒီကြောင့်အသေးစိတ်ကိုတရားတော်ရှိနေကြီးဦးကြည်မြင့်နဲ့ဆွေးနွေးသုံးသပ်ထားပါတယ်။ကျွန်တော်ကြော်စမ်းသွားပါ။ဒါမဲ့ဒီတော့ပွဲဒီဒီရဲ့သဘောထားကိုထင်ဟနိုင်မလားဆိုတာနဲ့ပတ်သက်ပြီးတော့မျိုးသားရွေးကောက်ပွဲကော်မရှင်ရဲ့ရည်တည်မှုကိုဥစွာသုံးသပ်ဖို့လိုတယ်လို့အကြီးအမင်းကစပြောပါတယ်
။ရွေးကောက်ပွဲကော်မရှင်ကစပြီးတော့ကြည့်ရပါ။2008အောက်ကရွေးကောက်ပွဲကော်မရှင်ဟာအစိုးရခန့်တဲ့ကော်မရှင်ဖြစ်ပါတယ်။အဲ့ကော်မရှင်ဟာအာဏာရတဲ့လူတွေအပေါ်မှာမျက်နှာသာပေးတဲ့အစီအစဉ်ရှိပါတယ်။အဲ့ဒါမလို့အခုရွေးကောက်ပွဲကော်မရှင်အပေါ်မှာလည်းပဲတော်တော်လေးပြဿနာတွေတက်ပြီးပြီးတော့နောက်ဆုံးမှာ2008ဥပဒေအရအာဏာတစိမ့်တစားရှိတဲ့ကာဝေးဥပဒေချုပ်ကိုသွားတိုက်တဲ့အစဉ်ရှိပြီးရောက်လာတဲ့သဘောရှိပါတယ်အဲ့တော့ချုပ်ပြောရမယ်ဆိုရင်တော့2008ဥပဒေအောက်မှာလုပ်တဲ့ယူသောပွဲတွေဟာအပြည့်မှမဟုတ်ဘူးနာဂိအခြေခံဥပဒေအောက်မှာလုပ်နေကိုပိယူသောပွဲတွေဖြစ်နေလိမ့်မယ
်နိုင်ငံရေးပါတီတွေအနေနဲ့သူတို့ဘာလုပ်မယ်ဆိုတာကိုတိကျကြကြပြည်သူတွေကိုဆင်ပြပြီးတော့ပြောမှာဖြစ်တယ်လို့ဆိုသူရေကောက်ပွဲ platform ပေါ်ကအဲ့ဒါကြီးညာမစင်ဘာများသူတို့ထည့်သွင်းပြီးတော့ကြီးညာနိုင်စရာလက်တွေ့ဖြစ်လာနိုင်စရာရှိမယ်လို့မျှော်လင့်ရပါသလဲ
အဓိကအရေးကြီးဆုံးကနံပါတ်1က2008အခြေခံဥပဒေကိုအသိပြန်ဆွဲရမှာလွတ်တော်နည်းနဲ့လဲဆွဲလို့ရတယ်အဲ့ဒါကိုလဲကျွန်တော်ကျင်းပညာဆိုတာမီဒီယာတွေကိုပြောပြပါအဲ့တော့အခြေခံဥပဒေအစ်စ်ကိုပြန်ဆွဲရမယ်ဆိုတော့အခုကျွန်တော်တွေ့တဲ့လောက်ကတော့ရဲရဲပြောတဲ့ပါတီတစ်ခုပဲတွေ့တယ်ကျန်တဲ့ပါတီတွေကအစ်စ်ပြန်ဆွဲမှာလို့ဘယ်သူမှမပြောဘူးပြင်မယ်လို့ပြောတယ်ပြင်မရမှပြင်မှဘယ်လို့ပြင်မလဲအဲ့တော့မလို့ဒီလာမယ့်ရွေးကောက်ပွဲဟာအချို့လက်နက်ကိုင်အဖွဲ့အစည်းတွေပြောနေကြတယ်နေ့သေးကပဲကျွန်တော်နားထောင်လိုက်ကြည့်တယ်အဖွဲ့အစည်းနာမည်တော့မပြောတော့ပါဘူးဘာပြောလဲဆိုတော့ကျွန်တော်တို့လေ့လာပြီးတော်ရှိအခြေခံဥပဒေအောက်မှာဒီလွတ်တော်တွေကဘာမှသုံးမဝင်ဘူးကျွန်တော်တို့ဖက်ဒရယ်အတွက်လည်းဘာမှသုံးမဝင်ဘူးဒါကြောင့်မလို့ကျွန်တော်တို့လက်နဲ့ဆက်ကင်ထားရမှာပဲလို့ဒီလိုအတိအလင်းပြောပြီးပေါ့နော်အဲ့တော့မလို့2008အောက်မှာလုံးမဲ့အစိုးရတွေဟာအဲခုနကကျွန်တော်ပြောလို့2008ဥပဒေကိုအတိပြန်ဆွဲနိုင်အောင်ကြိုးပမ်းမယ်လို့မပြောနိုင်တဲ့ကာလပတ်လုံးဒီရွေးကောက်ပွဲကအဖြစ်မဟုတ်ဘူးဒါကြောင့်မလို့ဒီဟာချက်ပြီးတော့ပြည်တွင်းစစ်ကငြင်းညာကြီးလည်းမရလက်စည်းဝိုင်းလည်းမတိုးတက်နဲ့အဲ့လိုပဲစစ်အာဏာရှင်အောက်ကမလွတ်မြောက်တဲ့ဘဝမှာဆက်ရှိနေဦးမယ်လို့ကျွန်တော်ကတော့ဒီလိုပဲမှတ်ချက်ပေးခြင်းပါတယ
်ဟုတ်ကဲ့ဒီမှာကျွန်တော်တခုပေးခြင်းတာကကျွန်တော်ရဲ့သဘောထားတော့မဟုတ်ဘူးပေါ့လေအဲ့ဒီအခုလက်ရှိဖွဲ့စည်းပုံကို တောက်ွယ်ပြီးတော့ပြောတဲ့လူတို့ချိုးရဲ့သဘောထားကကျွန်တော်ဘယ်လိုလေ့လာမိလဲဆိုရင်အခုဖွဲ့စည်းပုံဟာအစဉ်စဏအချင်းကတော့ federal structure ဖြစ်တယ်အဓိကလုပ်ဖို့လိုအပ်တာကပြည်နယ်ရေးကိုအနာပူပြီးခိုးပေးဖို့ပေါ့လေ decentralized လုပ်ရတာရှင်အဓိကဖြစ်တယ်ဆိုတော့အခုလက်ရှိဖွဲ့စည်းပုံဘောင်ထဲမှာတော့အဲ့ဒါကိုလုပ်သွားနိုင်ရင်ဖြစ်မှန်ရဲ့လို့တက်ကြပါတယ်အဲ့ကိစ္စကိုဦးကြီးမင်းပါပြောချင်ပါလေအ
ဲ့ဒီကတော့စိတ်ကူးရင်တာပဲလက်တွေမကြတာပဲတကယ်ကြတော့အဲ့လိုမဟုတ်ဘူးကြ2008ခြေကောင်ဥပဒေကိုပြင်းနေဆိုတဲ့နေရာမှာလည်းပဲအဓိကကြားတဲ့ဟာကိုပြရမှာဖက်ဒရယ်ပြရမှာဟုတ်လားဆိုကောဖက်ဒရယ်ဖက်ဒရယ်ဆန်ဆန်ပြီးတယ်ဆိုတာ2008ကတုတ်ခလာအဲ့လုံးဝမထီရောက်ဘူးအလုံးကြီးကြားလည်းမရှိဘူးတော့ဖက်ဒရယ်စစ်စစ်ကိုပေးနိုင်တဲ့အခြေအဥပဒေမျိုးဖြစ်ရမယ်အခုသူတို့ပြောနေတယ်ဆိုစိတ်ကူးရင်ဖက်ဒရယ်စနစ်ဖြစ်နေတယ်ဒါမှလုံးဝမအောင်မြင်နိုင်ပါဘူးအဲ့ဒီလူတွေလည်းကြာရှုံးသွားမှာပဲလို့ကျွန်တော်ဒီလိုပြောချင်ပါတယ
်သူတို့ကတော့ဒီပြည်နယ်နဲ့ဘဟုနဲ့အနာခွဲရေးမှာပြည်နယ်ကိုပို့ပြီးတော့ခွဲပေးရင်ဖြစ်မယ်လို့တွက်နေရပါခင
်ဗျာ။အားမရပါဘူးခင်ဗျာ။အဲ့လိုအများကြီးပါပဲ။ဒီကျွန်တော်တို့ constitution ဆွဲတဲ့ပုံကူကြီးတွေဆိုတာအမတန်ညာအမျိုးမြင်နဲ့လုပ်ကြရတယ်ကိုယ်စီပါ။အခု2008ခြေကဥပဒေကတော့တနက်ပြောင်းသွားအောင်မှာဆွဲထားတဲ့ဥပဒေဖြစ်တယ်။အဲ့ဒီတနက်ပြောင်းသွားအောင်မှာပဲဆက်လက်ပြီးတော့အခြေအနေတွေကလည်းရှိနေတယ်။လူနည်းရမှာ federal system ကိုမရနိုင်ဘူး။ဥပမာဆိုတော့ဒီဖက်ဒရယ်ပြည်စီရေးကိုပဲကျွန်တော်ကပြောမိတယ်ကဗမာလူမျိုးစစ်စစ်ပြကျွန်တော်ရှင်းမိနေပဲပြောတာဒါအသက်လက်ကြီးလို့ကျွန်တော်ကောက်တောင်းမှပြောတယ်ကျွန်တော်ကတမတော်ငါငါကကြီးနဲ့တရားစွဲတယ်တမတော်ဟုတ်လားတော့ပြုတ်ခွေးအောင်လုပ်မှုဆိုပြီးပုံမှန်နဲ့စွဲတယ်အဲ့တော့ဒီဗမာစစ်စစ်ပြောက်ကရှင်းမိလောက်လေးနော်ဒါဒီချေကဥပဒေပြင်ဆင်မှုဒါစွတ်တော်ကိုထောက်ခံပြီးပြောတာလေးတော့မှာပဲဒီလိုစိတ်တူတဲ့စိတ်ဆက်တဲ့စစ်စိုးရမျိုးအောင်ပါဘယ်လိုဖက်ဒရယ်ကရမှာလဲကြာဘယ်လိုသူစိတ်ရှိမှာလဲကြာခဏလေးပြန်စစ်တိုက်ကြမှာ
ဟုတ်ပြီ
2008ခြေကဥပဒေအစ်စ်ပြန်ဆွဲမှာရမယ်လို့ကျွန်တော်တို့ယုံကြည်တယ်ဗျာ
ဟုတ်ကဲ့အဲ့ဒီတော့ဒီရွေးကောက်ပွဲမှာဒီကိစ္စကိုစီရန်တင်ပြီးတော့ကြွေးကြော်ရင်ရောရွေးကောက်ပွဲကလုဖြစ်ပါမလားကုကြီးမြင့်လိုဥပဒေပညာရှင်တယောက်ကဒါလေးကိုပြောတာတော့မှတရားစွဲလာပါလားလုတယ်ဆိုတော့အခုပြည်သူလူထုချင်းမှသီယုံပြီးတော့လှုံ့ဆော်လာခဲ့ရင်ရောအဲ့ဒီဟာကရွေးကောက်ပွဲဖြစ်နိုင်ပါမလားအချိန်နဲ့ပို့ပြီးဆိုးသွားနိုင်မဲ့အလားတော်ကောမရှိဘူးလားခင်ဗျာ
ဒီမှာကြိုးစားလာမှာနှစ်ငါးနှစ်လုံးလုံးဘာမှအမယာမရောက်တာဘူးအဲ့လိုပြည်သူလူထုရဲ့ထွက်ပေါက်အမှန်ကိုမပေးနိုင်တဲ့ပါတီမျိုးဟာပါတီတွေဟာလူထုပေါ်မှာဘလို့မှအကျိုးပြုနိုင်ကြမရှိဘူ
း
ဒါရွေးကောက်ပွဲကိုဒီလိုပြောလို့ရွေးကောက်ပွဲမလုပ်ဘူးဆိုတာလေရွေးကောက်ပွဲဖြစ်ပါမလားဆိုတော့လေအဲ့ဒါအဲ့လိုကြောက်နေကြမလို့ဘူးကျွန်တော်တို့ကအခုချိန်မှာအများကြီးပြည်သူတွေကြားနေပြီလို့ဒီလိုကျွန်တော်ပြောနေပါတယ
်နောက်တစ်ခုကအဲ့ဒါအဲ့ဒီအခုပြင်မယ်လို့အတီလင်းကြင်ညာတဲ့ပါတီကိုလူလူစိတ်ဝင်စားမှုဘယ်လောက်ရှိပါသလဲသူတို့ကလူလူကတော့အဲ့လောက်ဒီစိတ်ဝင်စားကြရလားသူတို့အပေါ်မှာ
လူလူကတော့ပုံကိုကိုယ်ပဲစိတ်ကတ်တာပဲသူလူလူကအမေမအမေဖြစ်နေတယ်အခုချိန်မှာပုံကိုရေးစိတ်ကတ်ကိုယ်ပွယ်တဲ့ဝါဒဟိုတော့ဥမှုခေတ္တဝါလို့ဖြစ်နေတယ်ဒါကြောင့်မလို့ဟလာဒီတစ်ချိန်မှာအကြောင်းမသိဘူးဆိုရင်တော့မှာပဲနောက်ချိန်တွေမှာအတိုက်ပြည်သူလူလူကလက်တွေဖြစ်ရတယ်ရှင်ပြီးတော့သူတို့ရတနေ့မှာနိုင်ငံရေးစင်မင်းပေါ်မှာရောက်လာမှာပဲလို့ကျွန်တော်ခိုင်မာယုံကြည်ပါတယ်ဗျာ
ပြည်သူလူထုကို၌ကြဒီလိုသဘောထားရှိနေတော့လဲမခက်ဘူးလားဦးကြည်မြင့်ခင်ဗျာ people get the government they deserve so rest ဆံပုတ်တော်စီရပါလားထိုက်တန်တဲ့အစိုးရပဲရတယ်ဆိုတော့အခုသူတို့ကို၌ကြပဲအဲ့ဒီလိုပြင်မယ်ဆိုတော့ပါတီတဲ့သူတို့နှစ်သက်တဲ့လူပုဂ္ဂိုလ်ရဲ့ပါတီကိုပဲသဘောကျနေဆိုတော့လည်းပဲ
နိုင်ငံရေးမှာတော့အဲ့ဒီလိုယူဆလို့မရဘူးဗျာကျွန်တော်တို့ရှေ့မှာအသက်တင်းသွားတဲ့လူတွေအဲ့ဆွလို့ပါရီအများကြီးရှိတယ်။အဲ့ဒီလူတွေကဒီလိုအဆင့်လောက်နဲ့စစ်တပ်နဲ့တယောက်တစ်ဝက်စီအနာချုပ်တဲ့ဟာအတွက်တောင်းဆိုခဲ့တာမဟုတ်ဘူး။အဲဆရာဝန်တွေတို့ဆိုလဲတင်းတင်းမာမာတူတူချာပြောသွားခဲ့တယ်။အခုရှောက်နေတဲ့ပုံကူတွေကဟလာကျော်စည်းနဲ့ရောင်းလိုက်တဲ့လူတွေဖြစ်နေတယ်။ကျော်စည်းနဲ့ရောင်းလိုက်တဲ့လူ။ဒီလိုစစ်အာဏာရှင်အောက်မှာနော်စစ်သားရေးလမ်းပြင်တဟဇာတလမ်းပြင်တော့မလို့ကျွန်တော်ပြည်မမှာဗမာချင်းချင်းစိတ်ဝင်ကွဲတယ်ပါတီတွေကွဲတယ်တိုင်းရင်းသားတွေနဲ့ဗမာရင်းနဲ့ကွဲတယ်။အဲ့ဒါဟာတမိုင်းရမအောင်မြင်တဲ့ရင်ကြားစီရေးဆိုတာကြီးကိုတင်ပြီးတော့စစ်တပ်ကိုအလျှော့ပေးတဲ့လမ်းစဉ်ကြောင့်ဒီလိုဖြစ်ရတာဒါကြောင့်လို့ဒါကိုပြည်သူလူတနေ့သဘောပေါက်လာတဲ့တနေ့မှာဒါအမှန်ကိုရမှာပဲ
နောက်တစ်ခုကငင်းငင်းရင်းနဲ့ပတ်သက်ပါတယ်ဒီရွေးကောက်ပွဲပြီးလာရင်ငင်းငင်းရင်းအတွက်ဘယ်လိုမျှော်လင့်ချက်ရှိမယ်ဆိုတာကိုလူထုကရောထည့်စဉ်းစားကြရလားအဲဒီနိုင်ငံရေးပါတီတွေကရောဘယ်လိုလုပ်မယ်လို့တိကျကြေညာတာတွေပါတွေပါများကြားပါလဲခင်ဗျာတွေ့ရပါလဲ
ကျွန်တော်ဖြစ်တွေ့ရတော့ကျွန်တော်ထွတ်ပြေစကားပြောရတော့ပြည်နယ်တွေမှာတော့တနေ့ကရင်ဖွဲ့စည်းတွေရောပါတီတွေရောဖက်ဒရယ်စစ်စစ်လာတကယ်ပေးငင်းငမ်းမယ်ဆိုတာကိုသူတို့ယုံကြည်တယ်။သို့တော့2008အောက်မှာပြီးမဲ့ဖက်ဒရယ်အပေါ်မှာသူတန်ကြားရှိတယ်အဲ့ဒါပဲဖက်ဒရယ်စစ်စစ်လာပေးလို့ရှိနေရမှာ
။ဟုတ်ကဲ့အဲ့တော့အဲ့ဖက်ဒရယ်စစ်စစ်ပြရမယ့်ကိစ္စဟာ တမရောကအနာဝကြီးစုထားတာနဲ့ဘယ်လိုဆက်ဆက်နေတယ်လဲတမရောအနေနဲ့မကျေမနပ်ဖြစ်နေရတာဒီတိုင်းသားတွေကိုဖက်ဒရယ်ခွဲပစ်လိုက်ရလို့တမရောသလိုအင်အားနဲ့သောမယ်လို့ထင်လို့လားဟိုတုန်းကတော့တချင်ကတိုင်းသားတွေကဟိုတုန်းကပေါ့လေဆွဆွဲခဲ့ရတယ်ဗမာအများစုကြီးစုတဲ့နိုင်ငံရေးဘဟုနိုင်ငံရေးအင်အားစုကနိုင်ငံရေးအလစ်တွေကတိုင်းသားအခွင့်အရေးကိုခွဲဝေမပေးခြင်းဘူးဆိုတဲ့သဘောမျိုးစဉ်းစားခဲ့ရတယ်ဆိုတော့အခုတက်မတော်ကတော့သူတို့အကျိုးစီးပွားဘာများနင့်နာစရာရှိတယ်လဲဖက်ဒရယ်စစ်စစ်ပေးလိုက်ရင်ဆိုတာလဲစဉ်းစားစရာရှိမယ်ထင်ပါတယ်ဦးကြီးမင်းပဲလို့သဘောရပါလိုက်ခေစား
အဲ့ဒါကတော့ဒီလိုရှိတယ်ပြန်ခါဒီတက်မတော်ကတော့သွားပြီးတော့ခင်ဗျသိကောင်းနဲ့ထဲမိတယ်ဒီတက်မတော်ကခင်ဗျဘာမှကိုမပေးခြင်းတာအခုဒေါ်စန်းစုကြည်ဆိုလို့ရှိရင်ဗျာခင်ဗျချင်းပြောရင်တက်နေချတယ်တက်နေချတာပဲတက်နေချပြီးတော့ရောက်မှဝင်လာပဲဝင်ပြီးတော့သူတို့လည်းလိုက်ရောသူတို့ခန့်ထားတဲ့လူတွေလည်းအတီးပြူတယ်။နောက်ဘူဟာသူတို့ဆက်ကြည့်မယ်ဘူဟာကလမ်းတင်တယ်တခုမှမလုပ်။အိုက်စီဂျီလိုက်ကားကွယ်။အဲ့ဒီဂျားတွေကတော့မကြံလုံနေပြီးတော့အာနာပြန်ရရေတို့ရရင်အာနာသိမ်းဖို့လုပ်နေတယ်တက်ကူ။ကျွန်တော်တို့ဒီတက်နဲ့စစ်သက်ဆွေးနွေးဖို့ဆိုတာတော့အတော်ခက်တယ်။အဲ့ဒါမလို့ဟလာမနေ့ကတိုင်းသားခေါင်းဆောင်လက်နဲ့ကင်ခေါင်းဆောင်ပြောပြောလို့တစ်ထောင်ရှိအောက်ပါတော့ကျွန်တော်တို့လက်နဲ့ကင်ထားမှာ။ဘာလို့လဲဆိုလုံးဝမယုံကြည်အောင်ပြဲ။အဲ့ဒီသဘောတရားကိုကျွန်တော်ဂျာနိုမီထောက်ခံတယ်ဗျာ။
ဆိုတော့ဒီလမ်းစဉ်အတိုင်းဦးတည်ရင်ပြောသလိုပဲတကယ်ကမစိစသရန်ဆက်ပြီးတော့အကောင်းမှန်မှန်နဲ့ထိတိုက်တူးခဲ့မယ်ဆိုရင်မြန်မာနိုင်ငံမှာနင်းငယ်ဒီအစင်းကြီးတောင်ရောက်ပါအောင်မလားဦးတည်ရင်ပို့ပြီးတော့ဆိုးသွားနိုင်ခဲ့လိမ့်မယ်လို့ကတွေးစရာဖြစ်မနေဘူးလား
အဲ့ဒါကတော့ဒီလိုဗျာမှန်းဆချက်ဒီ hypothesis ပေါ့ကြီးလိုက်မယ်ဆိုရင်တော့ချစ်စရာရှိမှရရဆက်ဆက်တက်တာလားအဲ့လိုဂျာတွေကရှူအောင်ဒေါ်လာကြီးကပေါ်လာတာဗျာအဲ့ရှူအောင်ဒေါ်လာကြီးကြောင့်2008ကိုသူကအလားပြေကြရတာဒီကလည်းရသမြဇင်းနဲ့ပဲတဲ့အောင်အယောင်ဝယ်လုပ်ပါတော့မယ်ဆိုပြနိုင်ငံကြီးမှာအဲ့လိုရသမြဇင်းနဲ့အယောင်ဝယ်လုပ်တာတွေကတခြားနိုင်ငံတွေပြကြတော့မလို့ကျွန်တော်တို့လူမျိုးစုအားလုံးသနတ်ကင်ပြီးတော့တိုက်နေတဲ့တောင်းနေတဲ့နိုင်ငံမှာတော့အဲ့လိုရှော့စီပေါ်စီနဲ့လုပ်လို့မရဘူးတစ်ထောင်ကွန်ရှူ1ဒေါ်လာရေးမပေါ်ခင်တော့အတွေးခေါ်မျိုးတွေဖြစ်နေတယ်မှန်မှုကြတော့ပြောကြည့်ပါလေဗျာ
ဟုတ်ကဲ့နောက်ဆုံးနေနဲ့ကျင်းရသိမှကျွန်တော်နောက်ဆုံးနဲ့မိကျင်တာကတော့ဆိုတော့အခုမကြခင်ကျင်းပလာမယ်ရွေးကောက်ပွဲဟာကျင်းပတော့ကျင်းပဖြစ်နိုင်တယ်ရွေးကောက်ပွဲတော့ဖြစ်နိုင်တယ်ဒါပေမဲ့ဘာမှမျှော်လင့်စရာတစုံတရာမရှိဘူးဆိုတဲ့သဘောလောက်ကျင
်းအဲသူတို့ရှိတယ်ဗျလူလူကြီးကအရန်ပင်ပန်းနေကြတယ်အဲ့တော့မလို့သူတို့ဟာဘယ်လိုပဲဖြစ်ဖြစ်ဟလာအကြောက်တရားအောက်မှာအကြောက်တရားဆိုတော့စစ်တပ်ကလောက်ခမြအာဏာသိဝမလားဆိုပြီးတော့အဆက်နဲ့ဒီလိုဆက်နေပေါ့ဗျဆက်အာဏာချင်းပြန်လာတိုက်သလားတက်ဆက်အာဏာချင်းလာမှမတက်ဘူးလေကျွန်တော်တို့မဲပေးအဲ့အဲ့လိုဟိုဒီဝါကြီးလာလိမ့်မယ်အဲ့လိုလှန့်ဖြန့်ပြီးတော့လုပ်နေတာဒီအရာတော့နော်ဟလာလူလူရဲ့ကြောက်လန့်စိုးရိမ်မှုတော့နော်ရွေးကောက်ပွဲတော့သူမဲပေးတယ်ဒီရွေးကောက်ပွဲကဖြစ်သွားမှာပဲနောက်တစ်ခုကဒီရွေးကောက်ပွဲတော့မဲမပေးလည်းပဲကာလုံအာနာအာမှာဦးဗျအဲ့ကာလုံအာနာကိုပြန်အမယ်အတူတူကတော့ကျွန်တော်တို့ရွေးကောက်ပွဲဒီအဲဟိုအချိန်ပြီးပြန်ပြီးတော့အဲမဲပေးတာပြင်ရင်ဒါလူလူတို့ကတော့သိကြီးတော့မနစ်နာဘူးလို့တို့လူလူကြားထဲမှာလည်းယူဆမှုတွေရှိလို့ဒီကောက်ပွဲကတော့ဖြစ်သွားမှာပဲတိုးတော့တရားမြတ်တမှုရှိတယ်မရှိဘူးဆိုတာတော့နိုင်တဲ့လူကတရားမြတ်တယ်လို့အပြေအမ်းပြောလို့ရှိပြရှုံးတဲ့လူကတရားမြတ်တမှုမရှိဘူးလို့အပြေအမ်းပြောလို့ရှိတယ်ဝတိတွေရအဲ့လိုကြောက်ကြအောင်ပါဗျာ
မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြစာရေးသားနိုင်ကြပါလိမ့်။အီးမေးလ်ပေးဖို့မယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြရေးနိုင်ပါလိမ့်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammi's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါလိမ့်။သောရစနေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင
်မြန်မာနိုင်ငံမှာ COVID-19 ရောဂါပိုကူးစက်ခံရတဲ့သူဦးရေဟာပြည်တွင်းကူးစက်မှုတွေအဖြစ်နဲ့နေစဉ်ရက်ဆက်အရေးအတွက်မြင့်တက်လာနေတာကိုတွေ့မြင်နေရပါတယ် ပထမလိုင်းကူးစက်မှုတုန်းကလို့ကျေပြန့်ပြီးထိရောက်တဲ့လော့ကဒေါင်းလို့တာမျိုးတွေပြုလုပ်ဖို့မလွယ်ကူတော့သလိုလော့ကဒေါင်းမလုပ်ဘဲပြည်သူလူထုရဲ့လိုင်းနာဆောင်ရွက်မှုတွေကိုတိုက်တွန်းပညာပေးနေတာကလည်းစွန့်စားမှုတစ်ခုလို့ဖြစ်နေတာပါတော်ဝင်ရှိသူတွေအနေနဲ့ပြည်သူလူထုကိုတက်နိုင်သမျှ stay home နေဖို့ကျန်းမာရေးပညာပေးရင်အရေးကြီးတယ်လို့ယူဆတဲ့နေရာတွေကိုနေရာကွက်ပြီးလော့ကဒေါင်းလုပ်နေတာကိုတင်ပြနေရပါတယ်အခုချိန်ဟာတနင်္ဂနွေလုံးလော့ကဒေါင်းလုပ်ဖို့မလွယ်ဘူးသလိုနေ့စဉ်သွားလာလှုပ်ရှားမှုတွေမှာယောဂကုသခံရဖို့အခွင့်အရေးကလည်းများနေတာကြောင့်ပြည်သူလူထုအနေနဲ့လူစုတွေကိုတက်နိုင်သမျှရှောင်ကျဉ်ပြီးယောဂမကုသအောင်ကာကွယ်ရင် new normal ပုံစံနဲ့လှုပ်ရှားသွားလာရမယ့်အချိန်ကာလတစ်ခုကိုရောက်ရှိလာပြီလို့ဆိုရမှာဖြစ်ပါတယ်ကဘာကျမကြီးဖွဲ့ကလည်းဒီချိန်မှာ new normal ပုံစံနဲ့လိုင်းနာကျင့်သုံးပြီးနေထိုင်ကြဖို့တကဘာလုံးကိုတိုက်တွန်းအကြံပေးနေတာပါ new normal အရဒီချိန်မှာတာမန်ဖျန်းနာယုံနဲ့ဆေးရုံဆေးခန်းတွေကိုတောဖို့မကြိုးစားဘဲမိမိအိမ်မှာပဲအနားယူနေတာကပိုပြီးအကျိုးရှိတယ်လို့သိရပါတယ်အရေးပေါ်ကုသမှုခံယူဖို့လိုတဲ့အခြေအနေမျိုးဆိုရင်တော့ဆေးရုံဆေးခန်းကိုရောက်အောင်တောပြကြရမှာပါနေ့စဉ်သွားလာလှုပ်ရှားမှုမှာမိမိရဲ့မျက်နှာကိုမထိမိမကိုင်မိအောင်ရှောင်ကျဉ်ကြဖို့လိုပါတယ်နာချေချောင်းဆိုးတဲ့အခါတရောင်စင်းနဲ့ကာပြီးချောင်းဆိုးကြရပါမယ်။လက်ကိုရေဆက်ပြားနဲ့မကြာခဏဆေးကြောတက်ဆင်ပေးရပါမယ်။တူဦးနဲ့တူဦးအနည်းဆုံး3မိအကွာမှာနေကြရပါမယ်။လူစုလူဝေးတွေကိုရှောင်ကျဉ်ကြရပါမယ်။အလုံးပိတ်အခန်းတွေထဲမှာအကြာကြီးမနေမြအောင်တတိထားကြရပါမယ်။အရာဝတ္ထုတွေကိုကင်ပြီးတဲ့အခါတိုင်းလက်ဆေးကြရပါမယ်။ဇပွဲကလထိုင်နဲ့နံရံတွေလိုမျိုးမျက်နှာပြင်တွေကိုကင်ပြီးတိုင်းလက်ကိုဆေးကြောတက်ဆင်ကြရပါမယ်။ New normal ကာလမှာ COVID-19 ရောဂါပိုကူးစက်မခံရစေဖို့အတွက်ကဝေးနီလန်းတွေကိုအနှစ်ချုပ်ကြည့်လိုက်မယ်ဆိုရင်အချက်၃ချက်ခွဲခြားကြည့်လို့ရတယ်လို့အထွေထွေရောဂါဒုက္ခဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ်
။နံပါတ်၁အချက်ကတော့ကိုယ့်ရဲ့နိုင်ငံအတွင်းမိမိရဲ့ပတ်ဝန်းကျင်အတွင်းကိုဒီ COVID-19 ရောဂါပိုကူးစက်သူနဲ့သူ့ဆီကနေတဆင့်ထွက်လာမယ်။ COVID-19 ဗိုင်းရပ်စ်တွေမရှိရေးဒါနံပါတ်၁အချက်အရေးကြီးဆုံးဖြစ်ပါတယ်။နံပါတ်၂ကတော့ကိုယ့်ရဲ့ပတ်ဝန်းကျင်မှာရောက်ရှိနေနိုင်တဲ့ COVID-19 ဗိုင်းရပ်စ်ပိုးတွေမိမိခန္ဓာကိုယ်ရဲ့ကိုမဝင်ရောက်ရေးနဲ့နံပါတ်3နေနဲ့ကမတော်တဆဒီဗိုင်းရပ်စ်ပိုးခန္ဓာကိုယ်ထဲဝင်ရောက်ခဲ့ရင်တော့ယောဂပပြင်းထန်ပဲပြန်လဲပျောက်ကင်းသွားရေးဆိုတဲ့အချက်3ချက်ဒီကာကွယ်ရေးမှာလွန်ရေးကြီးတဲ့အချက်တွေလို့ဆရာအနေနဲ့ပြောချင်ပါတယ်
။ရခိုင်ပြည်နယ်ကနေစတင်တွေ့ရှိလာခဲ့တဲ့ COVID-19 ကူးစက်မှုဒုတိယလိုင်းဟာအခုချိန်မှာတော့မြန်မာနိုင်ငံအနှံ့အပြားကိုရောက်ရှိနေပြီဖြစ်ပါတယ်။ထိတွေ့မှုကိုရှာဖို့ခက်ခဲတဲ့ပြည်တွင်းကူးစက်မှုတွေအဖြစ်ကိုရောက်ရှိလာနေပြီဖြစ်တာကြောင့်မိမိအနီးအနားပတ်ဝန်းကျင်ကလူတိုင်းမှာယောဂရှိနေနိုင်တယ်လို့ယူဆပြီးကြိုတင်ကြားရမှာပါ။လူတူတက်တဲ့နေရာတွေနဲ့လေဝင်လေထွက်မကောင်းတဲ့အလုံးပိတ်နေရာတွေကိုရှောင်ကျဉ်ပြီးမလိုအပ်တဲ့တွေ့ဆုံစကားပြောဆိုမှုတွေကိုလျှော့ချကြရမှာဖြစ်ပါတယ်။မိမိပတ်ဝန်းကျင်မှာရောက်ရှိနေတဲ့ virus ပိုးတွေခန္ဓာကိုယ်ထဲကိုမဝင်ရောက်စေဖို့အတွက် max tetter နဲ့လက်စည်းတာတွေကိုလည်းမပေါ့လျော့ပဲခရီးဆိုင်လုဆောင်နေတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်။
မိမိပတ်ဝန်းကျင်မှာရောက်ရှိနေနိုင်တဲ့ virus ပိုးတွေမိမိခန္ဓာကိုယ်ကိုမဝင်ရောက်ရေးအတွက်ကိုဒီနှာခေါင်းဆီးကိုစနစ်ကျတတ်ဆင်အသုံးပြုရေးပေါ့เนาะအဲ့တော့မိမိတူတည်းရှိတယ်မိမိအိမ်ကမိသားစုဝင်နေထဲမှာဒီ mask တတ်ဆရာမလိုတော့လဲပဲเนาะမိမိမအပเนาะမိသားစုဝင်မဟုတ်တဲ့သူတခြားသူတွေနဲ့တွေ့ဆုံတဲ့အခါမှာဒီ3ပေ6ပေအကွာဝေးကနေတတ်နိုင်သူနေထိုင်မယ်ပြီးလို့ရှိရင် surgical maskသို့မဟုတ်ဒီအဝတ်တက်ပြုတ်လုထားတဲ့မတ်စီကိုတက်ဆင်ထားဖို့လိုပါသေးတယ်နောက်တစ်ခါကျတော့မတော်တဆကင်တွယ်မိနိုင်တဲ့မိမိရဲ့လက်ကိုလည်း virus ပိုကင်းစစ်အောင်စနစ်တကျဆေးကြောဖို့ဒီအခုချိန်မှာလည်းအရေးကြီးနေပါသေးတယ်အဲ့တော့ဒီနှစ်ချက်ကိုသာအဓိကဆောင်ရွက်မယ်ဆိုရင်မိမိပတ်ဝန်းကျင်မှာ virus ပိုရှိခဲ့ရင်တောင်မှကိုရှုဆိုင်မိခြင်းမရှိဘူးမိမိရဲ့ခန္ဓာကိုယ်ဝင်ရောက်ခြင်းမရှိနိုင်ဘူးလို့အကြံဉာဏ်ပြောနိုင်ပါတယ်
virus ပိုရဲ့သဘောတဘာဝအရမိမိခန္ဓာကိုယ်ထဲမှာယောဂခုခံတဲ့ကုကံဆွမ်းအားစနစ်ကောင်းမွန်နေမယ်ဆိုရင်ယောဂကုသပြမောက်မှုကိုအချိန်ရောကျစေနိုင်တာကြောင့်ကုကံဆွမ်းအားကောင်းမွန်နေအောင်နေထိုင်စားသောက်တာကလည်းအတိုင်းအတာတစ်ခုထိအရေးပါတယ်လို့သိရပါတယ်။စိတ်ဖိစီးမှုတွေကိုလျှော့ချရင်ကျန်းမာရေးနဲ့ညီညွတ်အောင်နေထိုင်စားသောက်ပြီးကုကံဆွမ်းအားကောင်းမွန်နေအောင်အားမွေးထားဖို့လိုတယ်လို့ဒေါက်တာမောင်ကျော်နိုင်ကပြောပါတယ်
။တတိယအချက်အနေနဲ့ကတော့မိမိရဲ့ခန္ဓာကိုယ်ထဲကိုမတော်တဆဒီ virus ပိုးဝင်ရောက်သွားရင်တောင်မှယောဂမပြင်းထန်ပဲနဲ့နော်အရေးပေါ်ကုသခံနဲ့မရောက်ရှိပဲနဲ့အသက်သေဆုံးခြင်းမဖြစ်အောင်မိမိရဲ့ကိုယ်ခန္ဓာစနစ်ကိုတိုးမြင့်အောင်ဆောင်ရွက်ဖို့လိုပါတယ်အဲ့ဒီခါမှာမကောင်းတဲ့ကျန်းမာရေးအတွက်မကောင်းသောအမူအကျင့်တွေဖြစ်တဲ့ဆေးလေးရက်ကွန်းနော်ဒါတွေကိုမစားသောက်ဖို့နဲ့ဖြတ်ဖို့အတွက်ဆရာဒီနေရာတိုက်တွန်းခြင်းပါတယ်နောက်တစ်ချက်ကတော့မိမိခန္ဓာကိုယ်ကိုယ်ခံစနစ်မြင့်တင်ဖို့အတွက်ကိုအေးအေးဝါးဝါးအေးဖို့လိုပါတယ်။အသီးရဲ့အသီးနှံများများစားဖို့လိုပါတယ်။ရေများများတောက်ဖို့လိုပါတယ်။နောက်တစ်ခါကိုယ်လက်လှုပ်ရှားဒေ့ကျင်ခံနေဆောင်ရွက်နေဖို့လိုပါတယ်
။ COVID-19 ဒုတိယလိုင်းကူးစက်ပြန့်နှံ့လာချိန်မှာကျပြန့်ထိရောက်တဲ့လော့ကဒေါင်းလုပ်ဆောင်ချက်တွေပြုလုပ်ဖို့ခက်ခဲလာတာကြောင့်ပြည်သူလူထုအနေနဲ့ new normal ပုံစံကိုလိုင်းနာကျင့်သုံးခြင်းကသာရွေးချယ်စရာတစ်ခုဖြစ်ရောက်ရှိလာနေတဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်။ကျွန်တော်တန်းစောပါ
ခုခါတော့တပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ကျွန်တော်ရန်နိုင်ပါ US Open Tennis ပြိုင်ပွဲကတော့ virus အနေနဲ့ကြားကပဲတင်းငွေနေမှာပြီးသွားခဲ့ပါပြီ။မြို့သားဘက်မှာ Austria က Dominic Thiem ကနိုင်ပြီးတော့ချန်ပီယံအသစ်တစ်ယောက်ထွက်လာခဲ့တယ်လို့အမျိုးသမီးဘက်မှာတော့ဂျပန်က Naomi Osaka ကဒုတိယအချိန်ဘူးဆွဲသွားခဲ့ပါတယ်။စနေနေ့ကအမျိုးသမီး final မှာတော့ဂျပန်နိုင်ငံက Naomi Osaka နဲ့ Belarus က Victoria Azarenka တို့ဘောလုခဲ့ကြပြီးတော့ပထမပွဲမှာ Azarenka က 6-1 နဲ့နိုင်ပါတယ်။ဒါမဲ့နောက်နှစ်ပွဲမှာတော့ Osaka က 6-3 6-3 နဲ့ပြန်နိုင်လာကြောင့် US Open ကိုဒုတိယအကြိမ်ပူဆွဲသွားခဲ့ပါတယ်။တနင်္ဂနွေနေ့ကအမျိုးသား final မှာတော့ Grand Slam ကိုတစ်ခါမှမနိုင်ဘူးသေးတဲ့ Dominic Thiem နဲ့ Germany က Alexander Zverev တို့ဘောလုခဲ့ကြပြီးတော့၅ပွဲအပြည့်အကြိမ်နဲ့ကစားသွားခဲ့ကြပါတယ်။ပထမနှစ်ပွဲကို Zverev က 6-6-4 နဲ့နိုင်ပါတယ်။ဒါမဲ့တတိယနဲ့ဒုတိယပွဲတွေမှာတော့ Thiem က 6-4-6-3 နဲ့ပြန်နိုင်လာကြောင့်နောက်ဆုံးဆက်ကိုကစားကြတာမှာ Tiebreak အထိကစားပြီးတော့ Thiem က 9-6 နဲ့နိုင်ပြီးပူဆွဲသွားခဲ့ပါတယ်။ဒါဟာ team အတွက်တော့ US Open ကိုပထမဆုံးဘူဆွဲတာဖြစ်သလို Grand Slam ဆုဖလားကိုလည်းပထမဆုံးအချိန်ရလိုက်တာပါဒီဘက်မှာပထမဆုအဖြစ်နဲ့ American Dollar 3,000 ရပြီးတော့ဒုတိယဆုကတော့တသန်းခွဲရသွားခဲ့ပါတယ်ခင်ဗျာဥရောပအမပေးဘောလုံးပွဲတွေကအင်္ဂလန်ပရီးမီးယားလိဂ်နဲ့စပိန်လာလီဂါပွဲစဉ်တွေကိုပြီးခဲ့တဲ့စနေနေ့ကအစတင်လိုက်ပါပြီ။ပရီးမီးယားလိဂ်ရဲ့ပထမဆုံးအဖွင့်ပွဲမှာတော့အာဆနယ်ကဖိုးလမ်ကို3ဂိုးဂိုးမရှိနဲ့နိုင်ပြီးဒီနေ့ပရီးမီးယားလိဂ်အတွက်ပထမဆုံးအဖွင့်ဂိုးကိုလည်းပြင်သစ်တိုက်စစ်မှုလာကာဇက်ကသွင်းခဲ့တာပါ။လီဗာပူးကတော့ပရီးမီးယားလိဂ်နဲ့16နှစ်ကြာဝင်နေတဲ့လီဒ်စ်ယူနိုက်တက်နဲ့ကစားခဲ့ပြီးတော့နှစ်ဖက်အပြန်အလှန်အကျိတ်နဲ့ဂိုးတွေသွင်းပြီးတော့ပွဲပြီးကနေရတဲ့ဖန်တီနဲ့လီဗာပူးက4ဂိုး3ဂိုးနဲ့နိုင်သွားခဲ့ပါတယ်။တခြားပွဲစဉ်တွေမှာတော့ Leicester က West Brom ကို3ဂိုးမရှိနဲ့နိုင်ပြီးတော့ Spurs နဲ့ Everton ပွဲမှာတော့ Everton က2ဂိုးမရှိနဲ့နိုင်သွားပါတယ်။ Spurs နေပြ Mourinho ကတော့ပွဲဥရရှုံးတဲ့သူ့အသင်းကစားပုံကိုမကြိုက်ဘူးဆိုပြီးတော့ဝေဖန်လိုက်ပါတယ
်။ I didn't like that so many referees on the pitch on the
field. No, ဒီမှာကြိုက်ဘူး။ Queen ရရော Queen ပေးရရော TV ကနေရှိနေတဲ့တိုင်းတွေတော်များများက free kick ကို9မီတာ6မီတာလောက်တိုးပြီးတော့ကံကွင်းပေးလိုက်တာကိုလည်းကျွန်တော်မကြိုက်ဘူးအဲ့လိုရှေ့တိုးပြီးကံကွင်းပေးလိုက်တော့အန်ကယ်ပြောင်းသွားပြီးခန့်စစ်လိုင်းပုံစံလည်းပြောင်းသွားတယ်အဲ့ဒီဂိုးမဝင်ခင်ကလေးကတိုင်းဒီကိုစောရကတက်ခဲ့တယ်အဲကြောင့်လည်းအခုဆက်ပြောနေတာပါပြီးတော့ကျွန်တော်အသင်းကစားတာကိုမကြိုက်ပါဘူ
းအခြားဘောလုံးသတင်းမှာတော့ဘာစလိုနာနီးပြရော်နယ်ဒိုကိုမန်ကမက်ဆီအသင်းမှာဆက်ပြီးတော့ကစားနေတဲ့အတွက်ချိန်နဲ့တယ်ဆိုပြီးတော့ပြောလိုက်ပါတယ်
It's great because everybody knows he's the best player in the world.
သူကကမ္ဘာကောင်းဆုံးဘောလုံးသမားဆိုတာလူတိုင်းသိပါတယ်။ဒါကြောင့်အသင်းမှာဆက်နေတာကောင်းတာပေါ့။အဲဒီလိုကမ္ဘာကောင်းဆုံးဘောလုံးသမားတယောက်အသင်းမှာရှိတာထူးခြားပါလေ။အခုအချိန်မှာကျွန်တော်တို့အတွက်အရေးကြီးဆုံးကမက်ဆီကိုအကောင်းဆုံးအနေနဲ့ဖြစ်လောက်လုပ်ဖို့ပါ။သူဘလောက်ကောင်းတယ်ဆိုတာပြောနေစရာမလိုပါဘူး။အသင်းမှာဆက်ရှိနေတာကသိတ်ကောင်းကြီးလူတိုင်းကလည်းသူဆက်နေတဲ့ဝမ်းသာတည်ကြပါလေ။
ကတော့ FIFA ရဲ့အဂတိလိုက်စားမှုအရှုပ်တော်ပုံသတင်းဘက်ကိုကြည့်အောင်ပါ FIFA တွင်းမှုချုပ်ဟောင်းဂျရုံးဘခေါ်ရဲ့အဂတိလိုက်စားမှုကိုဆွေးနွေးနိုင်ငံမှာတလနေ့ကစတင်စစ်ဆေးလိုက်ပါတယ်ကမ္ဘာဖလားနဲ့ Confederation ဖလားလို့ခေါ်တဲ့ FIFA ကမ္ဘာတိုက်ကြီးများဖလားဘောလုံးပွဲတွေကိုရုပ်သံထုတ်လွှင့်ခဲ့တဲ့ပတ်သက်ပြီးတော့ FIFA တွင်းမှုချုပ်ဟောင်းကိုအဂတိလိုက်စားမှုနဲ့တရားစွဲခဲ့တာပါသူ့ကို FIFA ရဲ့စီကံထိန်းသိမ်းရေးနဲ့ကျင်းဝတ်ဆိုင်ရာကော်မတီကလည်းနိုင်ငံရမဲ့ကျင်းဝတ်တွေကိုချိုးဖောက်တယ်ဆိုပြီးတော့ဘောလုံးလောကကနေစနစ်ထုတ်ပြန်ထားပြီးသားဖြစ်ပါတယ်သူနဲ့အတူ PSG ဥက္ကဋ္ဌလည်းဖြစ်ကာတာခြေဆိုင်ဘီအင်းအားကစားရုပ်သံလိုက်ရဲ့ဥက္ကဋ္ဌနက်ဆာအယ်ခါလီဖီကိုလည်းတရားစွဲထားပါတယ်ခါလီဖီကတော့သူ့ကိုစွဲထားတဲ့စွဲချက်တွေဟာအခြေမြင့်မရှိဘူးဆိုတာကိုတက်တည်ပြသွားမယ်လို့ပြောထားတယ်လို့ဘာကော်ကလည်းသူ့အနေနဲ့တစုံတရာအမှားရမလုပ်ခဲ့ဘူးဆိုပြီးတော့ထွက်ဆိုထားပါတယ်ဒါမဲ့လည်းဆွစ်ဇာလန်ရှင်းနေချုပ်ယုံကတော့ဘာကော်ဟာ2013နဲ့15အတွင်းမှာသူ့ရဲ့ယာတုကိုအသုံးချပြီးတော့ကမ္ဘာဖလားနဲ့ Confederation ဖလားဘောလုံးပွဲတွေရဲ့မီဒီယာထုတ်လွှင့်ခွင့်တွေကိုသူသဘောကျတဲ့မီဒီယာတွေကိုပေးခဲ့ပြီးတော့ကာလီဖီနဲ့ဂရီစီဝါရီတမားတူစီကနေအကျိုးမြတ်တွေယူပြီးအလွဲသုံးစားလုပ်ခဲ့တယ်လို့ပြီးခဲ့တဲ့ဖေဖော်ဝါရီလကပြောထားပါတယ်ခင်ဗျာဘူးခါတော့တိုကျိုအိုလံပစ်ပြိုင်ပွဲနဲ့ပတ်သက်ပြီးတော့ပြောပြခြင်းပါတယ်ရှင်းနှစ်မှာကျင်းပဖို့ရွှေဆိုင်ထားတဲ့တိုကျိုအိုလံပစ်ပြိုင်ပွဲကိုဖြစ်တဲ့နည်းနဲ့ကျင်းပသွားမှာဖြစ်တယ်လို့ဂျပန်အိုလံပစ်ဝန်ကြီးဆေကိုဟာရှီမိုတိုကပြောလိုက်ပါတယ်။
まあ、現在大会関係者が一丸となって準備に取り組んでいるところであ
ります。あくるろせまろ、ぴゃいぽえねぱたってつうりあろうあとどえびぴんせんにじゃばれ。ぴろあがざたまりがれ、しんねぴゃいぽえあとやれあねたがに、れじんむりごろんないざろうろんにじゃばれ。だちゃうじまろあねねれぴゃいぽえごぴってにねろじんばとわやまぴってばれ。
လက်ရှိမှာဗိုင်းရပ်စ်ကူးစက်မှုတွေဆက်ရှိနေတာကြောင့်ပြိုင်ပွဲကိုရှင်းနေမှာလဲကျင်းပနိုင်မှာမလားဆိုပြီးဆိုရမှုတွေရှိလာနေတယ်မှာပဲအဲ့လိုပြောလိုက်တာပါဒါမဲ့လဲနိုင်ငံတကာအိုလံပစ်ကော်မတီ IOC ကတော့ပြိုင်ပွဲကိုဗိုင်းရပ်စ်အန္တရာယ်ကင်းကင်းနဲ့ကျင်းပနိုင်မှာကျင်းပသွားမယ်ဆိုပြီးတော့ပြောထားပါတယ
်ခုနကဝီရပ်စ်ကရှုဆုကူစရတူဂျိုကျို
ဘိုင်းရပ်စ်ကိုထိန်းချုပ်နိုင်မှုခံမှန်းလာကတော့ကျွန်တော်တို့အတွက်ခက်ပါတယ်ဒါပေမဲ့ဘိုင်းရပ်ရှိတဲ့ကြားကတိုကျိုအိုလံပစ်ပြိုင်ပွဲကိုကျင်းပနိုင်မယ်ဆိုရင်တော့တိုကျိုအိုလံပစ်ပြိုင်ပွဲကနောက်အိုလံပစ်ပြိုင်ပွဲတွေဖြစ်ဖြစ်တခြားနိုင်ငံတကာအားကစားပြိုင်ပွဲတွေအတွက်စံပြပြိုင်ပွဲတခုဖြစ်လာမှာပ
ါ။ပြိုင်ပွဲအတွက်ဘီလီယံနဲ့ချီပြီးတော့အကုန်ကျခံထားတာကြောင့်ဂျပန်နိုင်ငံဘက်ကရော IOC ဘက်ကပါနှစ်ဖက်စလုံးကမဖြတ်ချင်ကြပါဘူး။ဒါကြောင့်အစွမ်းကုန်ကြိုးပမ်းနေပြီးတော့ဖြစ်နိုင်ရည်အားလုံးကိုလည်းထည့်သွင်းစဉ်းစားနေကြတာပါ။အခုလောလောဆယ်မှာကျင်းပနေတဲ့အားကစားပြိုင်ပွဲတွေလိုပရိသတ်တွေမပါဘဲကျင်းပမလား။ဒါမှမဟုတ်ပြည်သက်တွေကိုအကန့်အသတ်နဲ့လက်ခံသွားမလားစတဲ့ဖြစ်နိုင်ခြေတွေအားလုံးကိုစဉ်းစားနေကြတာဖြစ်ပါတယ်။အခုတစ်ပတ်အတွက်အားကစားကဏ္ဍကတော့ဒီလောက်ပါပဲ။ရှေ့သတင်းပတ်တွေကြမှာထပ်ပြီးတော့ဆုံးကြပါပါခင်ဗျာ
။ VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုဒုဆလောင်းတို့အပြင်VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
ချက်တာပတိနေမနေ့ကင်းတရင်လွာရီနဲ့အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာအခုဆက်လက်ပြီးတရင်ချင်းချုပ်ကိုဆက်လက်တင်ပြပေးပါမယ်အမေရိကန်ပြည်သူတွေကိုကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးအခမဲ့ထပ်ပံ့ပေးမယ်ကြေပြန့်တဲ့အစီအစဉ်တရက်ကိုအမေရိကန်ဆိုးရွားကဗိုလ်တုံးကြီးကချပြခဲ့ပါတယ်။ဒါပေမဲ့ကြေကြေပြန့်မှန်သုံးဆွဲနိုင်မယ့်အချိန်ကာလပေါ်မှာတော့တာဝန်ရှိသူတွေအကြအမြင်တွေကွဲပြားနေပါတယ်။အမေရိကန်ကျန်းမာရေးနဲ့ပြည်သူ့ပုံဆောင်မှုဌာနတာဝန်ရှိသူပေါ်မန်ဂိုကရှင်းနေမလားအကုန်မှာအမေရိကန်တွေအားလုံးကာကွယ်ဆေးထိုးပြသဖြစ်နေမယ်လို့ပြောပါတယ်။အမေရိကန်ကုသရေးကာများကာကွယ်ထိန်းချုပ်ရေးဌာန CDC ညွှန်ကြားရေးမှူးရောဘတ်ရက်ဖီကတော့ကာကွယ်ဆေးကြေကြေပြန့်ပြန့်ရနိုင်မယ့်အချိန်ဟာ2021ခုနှစ်ဒုတိယသုံးလပတ်ကာလဒါမှမဟုတ်တတိယသုံးလပတ်ကာလမှာဖြစ်နိုင်တယ်လို့ပြောပါရယ်လူတွေရဲ့ကျန်းမာရေးနဲ့သဘာဝပတ်ဝန်းကျင်အနေထားဆက်ဆက်မှုရှိတယ်ဆိုတာကိုရာဗရက်စကယ်ယောဂါကြီးကပြသနေတယ်လို့ပူယဟမင်ဂျီဖရန်စစ်ကဗုဒ္ဓဦးနေကဗာတီကန်မှာပတ်စင်ပြုလုပ်တဲ့လူတို့နဲ့တွေ့ဆုံပွဲမှာပြောပါရယ်လူသားတွေနဲ့ကမ္ဘာမြေအကြားအပြန်အလှန်ဆက်ဆက်မှုရှိနေကြောင်းကိယာစနစ်တွေကိုအလွဲသုံးစားပြုလုပ်နေသူတွေဟာလူသားတွေအပေါ်အန္တရာယ်ကျရောက်စေဖို့ဖျားနာစေဖို့နဲ့ပျက်စီးစေဖို့အကူတူအဖြစ်ကျူးလွန်နေသူတွေဖြစ်ကြောင်းပုံရမင်းကြီးကပြောပါရယ်ကိုဗစ်ကရောဂါအဖြစ်များနေတဲ့ရခိုင်ပြည်နယ်မှာကွာရန်တင်းစင်တာတွေကို WFP ကမ္ဘာစားနပ်ရိက္ခာအစီအစဉ်အဖွဲ့ကစားနပ်ရိက္ခာရေတိုးထောက်ပံ့ပေးသွားဖို့အတွက်လူမှုဝန်ထမ်းကဲဇေနဲ့ပြန်လည်နေရချတာရေးဝန်ကြီးဌာနရခိုင်ပြည်နယ်အစိုးရတို့နဲ့သဘောတူလက်မှတ်ရေးထိုးခဲ့ကြောင်းကုလသမဂ္ဂတွေဝန်ကြီးရဲ့ပြောခွင့်ရပုဂ္ဂိုလ်စတီဖင်ဒူဂျာရစ်ကပြောပါရယ်ဒီသဘောတူညီချက်အရရခိုင်ပြည်နယ်အတွင်းမြို့နယ်ရှိခုကကွာရန်တင်းစင်တာတွေကို WFP ကစားနပ်ရိက္ခာထောက်ပံ့ပေးသွားမှာဖြစ်ပါရယ်ပြကန်းဆက်ယောဂကုသပြပွားမှုကိုမြန်မာနိုင်ငံမှာအောင်မြင်စွာထိန်းချုပ်ထားနိုင်ပြီလို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ်ကအတိအမှတ်ပြုကြေညာလိုက်ပါတယ်။မြန်မာနိုင်ငံမှာမြကန်းဆက်ယောဂတိုက်ဖျက်ရေးမှာရည်တန့်ရရှိမှုနဲ့သန့်ရှင်းတဲ့ကျန်းမာရေးအခြေခံစောင့်ရှောက်မှုအပါအဝင်လီလန်းပေါင်းစုံနဲ့ချင်းကပ်ဖြည့်ရှင်းခဲ့တာကြောင့်လူတိုင်းမြကန်းဆက်ယောဂကင်းစင်တဲ့အနေအထားကိုရောက်ရှိနေပြီဖြစ်ကြောင်း WHO အဖွဲ့ရှိတော်အာရှဒေသဆိုင်ရာညွှန်ကြားရေးမှူးဒေါက်တာပူနန်ခတရာပါစင်ကပြောပါရယ်။ ဟာရီကိန်းမွန်တိုင်းဆယ်လီကြောင့်မက္ကဆီကိုပင်လယ်ကွေ့ကအမေရိကန်ကမ်ဘောဒီးယားဒေသတွေမှာဘူဒုံးတွေကမိုးတဲတဲထန်ထန်ရွာသွန်းခဲ့ပြီးအလဘားမားနဲ့ဖလော်ရီဒါပြည်နယ်ဒေသတချို့မှာမကြုံစဘူးရေကြီးမှုတွေဖြစ်ပေါ်မဲ့အန္တရာယ်ကိုရင်ဆိုင်နေရပါတယ်။တဖြည်းဖြည်းချင်းရွေရှားနေတဲ့ဟာရီကိန်းမွန်တိုင်းအဆင့်နှစ်ရှိတဲ့ဆယ်လီမွန်တိုင်းဟာဒေသစံတော်ချိန်ဘူဒုံးညက်တွေပိုင်းမှာအလဘားမားကမ်ယိုဒန်နဲ့ဖလော်ရီဒါပြည်နယ်ကြားကုန်းတွင်းပိုင်းကိုဝင်ရောက်တိုက်ခိုက်မယ်လို့အမေရိကန်မျိုးသားမိုးလေဝသဌာနကခန့်မှန်းထားပါတယ်။ချက်တာပတိနေမတခင်အစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။တော်တော်ရှင်များကိုစိတ်တပြားရှင်လန်းချမ်းမြေပါစေ။ကျွန်တော်ရမ်းမထမ
This program has come to you from the Voice of America, Washington.